Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VU American တန်းကနေ2023ခုနှစ် March လ21ရက်အင်္ဂါညပိုင်း VU မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ VU Radio အစီအစဉ်လေးကို line to meter 19 25နဲ့32တို့ပြင် line လက် meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်လေးကိုကျွန်မအလီမာကတောင်းဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာပါကျွန်မများသတင်းအောင်ပါရှင်ဒီကနေ့ထိတ်တဲရောက်တဲ့နေ့မှာတော့ရုရှားကိုရောက်နေတဲ့တရုတ်သမ္မတရှီကျင်းပင်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကဒုတိယနေ့ဖြစ်လက်ခံတွေ့ဆုံပါတယ်။ဒီချိန်ထဲမှာပဲယူကရိန်းကိုထောက်ခံကြောင်းပြတဲ့အနေနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီရာဟာယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့တွေ့ဆုံဖို့အတွက်ဒီကနေ့ခီဖ်မြို့ကိုရောက်ပါတယ်။မြန်မာနိုင်ငံဟာအာဆီယံဖွဲ့ဝင်ဖြစ်ဆက်ရှိနေတယ်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan ကပြောကြားလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုအလိမ္မာနဲ့အတူတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်တဲမှာတော့စကိုင်းတိုင်းဝက်လက်မြို့နယ်တွေကအင်ဂျီ290ကျော်စစ်ကောင်စီမီးရှို့ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီး
ဒီကြောင်ကတုံးတော့ခွဲပြီးဆန့်ဝင်လာပြီးတော့ရွာဦးမီးရှို့တယ်အဆို့လည်းတနက်နေ့ပြစ်ပြီးတော့မှရှို့တာမျိုးပေါ့ဒီရက်ချက်ရှိရှိရှို့တဲ့သဘောပါပဲအရာကြီးရတာရောပေါ့နော
်ကြေးရွာဒေသခံတူပြောသွားတာပါဒီကြောင်သတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူပြည်ပရောက်မြန်မာတချို့ passport တက်တန်းတူဖို့အခက်အခဲကြုံနေရတာ KBC ဥက္ကဋ္ဌဟောင်းဒေါက်တာခလမ်ဆမ်ဆောင်အမှုကိုရှေ့လောက်မှာအပြီးသက်အမိန်ချဖို့ရှိတာအပါဝင်စစ်တွေနဲ့တပ်တွဲလေစိတ်တွေကိုနိုင်ငံတကာအစ်စ်မီလေစိတ်အဖြစ်တိုးချဲ့တိစောက်ဖို့ပြင်ဆင်နေတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်းမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်မြတ်သရောင်းနဲ့အတူပြောပြပေးမှာပါရှင
်။ရုရှားနိုင်ငံကိုရောက်လာတဲ့တရုတ်သမ္မတရှီကျင်းပင်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ဒုတိယနေ့ဖြစ်လက်ခံတွေ့ဆုံပါတယ်။နိုင်ငံကြားပူးပေါင်းဆောင်ရည်ရေးဟာကမ္ဘာကြီးမှာတစ်ဖက်ဆောင်းနေမဖြစ်ရအထောက်အကူဖြစ်တယ်လို့တရုတ်သမ္မတကပြောပါရ
ယ်။我们愿意中俄之间的这种战略伙伴关系啊，一方面的话呢，维护国际公平。
တရုတ်နဲ့ရုရှားကြားမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးဟာနိုင်ငံတကာမှာတရားမျှတမှုကိုချိန်ညှိပေးမှာဖြစ်ပြီးတော့တစ်ဖက်မှာလည်းနိုင်ငံချမ်းသာကျေးဝါးရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်အကူဖြစ်စီတယ်လို့တရုတ်သမ္မတရှီကျင်းပင်ကပြောပါရယ်။တနင်္လာနေ့တကပိစူနီဝဲပြီးကနဦးမှတ်ချက်ပေးပြောဆိုရမှာတော့တရုတ်နိုင်ငံရဲ့ပြီးခဲ့တဲ့ဆယ်စုနှစ်တမဟုတ်ချင်းတိုးတက်မှုတွေအပေါ်မှာမနာလိုဖြစ်ရလောက်အောင်အားကျမိတဲ့အကြောင်းရုရှားသမ္မတပူတင်ကပြောပါရယ်နှစ်နိုင်ငံခေါင်းဆောင်တွေညစာမစားခင်ညနေ၄နာရီခွဲလောက်မှာတွေ့ဆုံဆွေးနွေးတဲ့အကြောင်းရုရှားသတင်းတွေမှာတော့ဖော်ပြပါရယ်ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ရုရှားဘက်ကလှုံ့ဆော်ချက်တွေကိုသမ္မတပူတင်တရုတ်သမ္မတကိုအသေးစိတ်ရှင်းပြတဲ့အကြောင်းလဲရုရှားဆိုရပြောခွင့်ရကပြောပါရယ်ယူကရိန်းစစ်ပွဲအဆုံးသတ်ရေးတရုတ်ဘက်ကအစိုးပြုတဲ့ညီညွတ်ရေးအစီအစဉ်ကိုသူ့အနေနဲ့လေးစားတဲ့အကြောင်းသမ္မတပူတင်ကပြောဆိုထားတာပါ။ဒါပေမဲ့တရုတ်နိုင်ငံအစိုးပြုချက်မှာယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတောင်းဆိုထားတဲ့ရုရှားတပ်တွေစုခွာပြီး2014ခုနှစ်ကသိမ်းယူခဲ့တဲ့ခရိုင်းမီးယားဒေသအပါအဝင်ယူကရိန်းရဲ့နိုင်ငံတကာအသိအမှတ်ပြုနယ်နိမိတ်ကိုလေးစားဖို့ဆိုတာမပါတာကြောင့်လက်တွေ့အကောင်အထည်ဖော်ဖို့အလားအလာကတော့နေပါပါတယ်ရှင်။
ဂျပန်ဝန်ကြီးချုပ်ဖူမီရိုကီရှီရာဟာယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့တွေ့ဆုံဖို့ဒီကနေ့နေ့လယ်ပိုင်းမှာခီယက်ဖ်ကိုရောက်ရှိသွားပါပြီ။တရုတ်သမ္မတရှီကျင်းဖင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရုရှားမှာတွေ့ဆုံနေချိန်မှာပဲယူကရိန်းကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဂျပန်ဝန်ကြီးချုပ်သွားရောက်တာပါ။ဝန်ကြီးချုပ်ကီရှီရာဟာပိုလန်ကိုလေယာဉ်နဲ့သွားရောက်ပြီးတဲ့နောက်ယူကရိန်းကိုရထားနဲ့သွားတာပါ။ယူကရိန်းနဲ့အတူရက်တီကြောင်ပြတာတဲ့အပြင်မရင်းမရိုင်ထောက်ခံပံ့ပိုးပေးသွားမယ်ဆိုတာကိုဝင်းစည်းဆောင်အနေနဲ့ပြတာတဲ့အနေနဲ့ဂျပန်ခေါင်းဆောင်တူအနေနဲ့ရော G7 နိုင်ငံတွေရဲ့ဥက္ကဋ္ဌအဖြစ်နဲ့အခုလိုတွားရောက်တာဖြစ်တယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ဂျပန်ဝန်ကြီးချုပ်ယူကရိန်းကိုရောက်ရှိနေချိန်မှာပဲမဟာဗျူဟာမြောက်မစ်ဆိုင်းတွေတင်ဆောင်ထားတဲ့ TU-95MS ရုရှားလေယာဉ်နှစင်းဟာဂျပန်ပင်လယ်ပြင်ပေါ်ကနေပြန်တန်းခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကဒီကနေ့မှပြောလိုက်ပါတယ်။ခရနာရီကြာပြန်တန်းတဲ့ဒီအစီအစဉ်မှာရုရှားဘုံကျဲလေယာဉ်ကို SU-30 နဲ့ SU-35 ဂျက်တိုက်လေယာဉ်တွေကလိုက်ပါဆောင်လျှောက်ခဲ့တယ်လို့လည်းဆိုပါတယ်။နိုင်ငံတကာဥပဒေနဲ့အညီနိုင်ငံတကာရေပြင်ပိုင်နက်မှပြန်တန်းတာဖြစ်တယ်လို့လည်းဆိုပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှီဒါယူကရိန်းကိုရောက်နေတဲ့အချိန်လေးဖြစ်လူငယ်တဲ့နှစ်ရက်ကအမေရိကန်နဲ့ဂျပန်တပ်ဖွဲ့တွေပူးပေါင်းပြီးဘုံကျဲလေယာဉ်နဲ့စီရေးလေ့ကျင့်မှုအပြီးရုရှားဘက်ကလည်းခုလိုပုံကျဲလျင်နဲ့ဂျပန်ပင်လယ်ပြင်ပေါ်ဖြတ်တန်းပြန်ခဲ့တာပါရှင်
။အ American Banai Winji Janet Yellen Kutanyawe Winji Gina Ribanduru Tiunang and Tuabu Pinangji Keys in Epatapiro American Native Sunni Nidejang Imperial Gabiovari Daha February Larin and Nangan Sassay Dima Birena Baima Sin Ninzo Dawin Shire the Radio Gutore Keys in Pila Mava Banai Winji Janet Yellen Kutanyawe Winji Ribanduruha Tiunang and Masiwai Kesari Sunni Bulala Shibiro the Keys in Potonta Nirelo American Muta Lunui Kamsi Piokunya John Kabiga Tanilani Mapiovari. Bigger February, ma, American Gangema, Dio Yet Taulan Ibu Bongi, we do get it to American and Yai Wunji and Tony Blinken, yet Dunang and Keysingo, a chink up Biro Pieting Hiraba. Wunji Blinken, Dio Keysinga, she sign up Pipiro, long up Pieting like Dama Hopulo, Biogunya, John Kabiga Biovari. To the Pient Demamuri Niani de Dilu Chema, Sassay Lanyoni Puntabo, Yiji de Jangle to Gapiovari, Dabi Metamra Juba, the Nathamra Shijin Pino Jama, Ponko Soup, Yo Subo, Lala, or Machi de Bulu, Biogunya, John Gabi Gapiovari.
Taiwan Tamara Chai in one and in a Masla Gombanga, America, Labar Keys and Dre, America Birazugo, Lut the Ball Key, the Tau appear, Yenzong, we all met season up at the low, Dio and in a long and John Topian Amu Malobo, America Tamara, Baida, Suyaga, Inga Niga, the Ripe like Barre, Dio and in a Taiwan Tamara Keys and what Zang Biabi, Taiwan Yila Dama, Jean Lorette, Losha Muri, a shame near Losanari Malopo, America, Libi Piota Taja, Amima Paul Lorette, America, Suya, Adida, Yashi, the Uga. America Lebai, Nangan Ripete, Guatemala, Brazil, Nangan Rigo, Dilagoma, Dayang May, Taiwan Keys and Dre, A Yenzong Masla Nasa Goyanima, New York Yuma, Yanabo, she down Taiwan Tamara, Yoguyanga, Diganima, the Nintaugo Pio Bare, Taiwan Tamara Tain in 1 year, Boma Nangaga Keys and Dre, American Nangango Kayutau appear, Yanara Pizang, Washington and Bejima, she needed American Simi Yashi Riga. The Yosuyago Piozata Pitello Suare, Taiwan and American Yakaimare Sasanizao, Taiwan go do name it to say the buy a pit, the matari, deo Nangago, Bobby and Yadota, trusty the law, Taiwan go Abi Amya Punizan, Dioga Shumian Tavarisham.
Yui America ta nyaba myama ba da season ni ko nya bai 9 nai ga ni 10 nai a thi line to meter 19 kilohertz 1553 nya line to meter 25 kilohertz 1180 nya line to meter 32 kilohertz 9335 ru a pyin sani tin ni ma line to meter 190 kilohertz 1505 ru ga ni thau len pi ni ba de kya
inga ni nya bai twe thait tan yaw tadin ni ko set pi yo pyo pya pi ba me shin Nissan Topian Nija, American and Yaitana Nanganaga Luquin Yi, Si in Kanzago, Maniga Topian Ama, Nimanang Luquin, Chini Hapu Pio Sua Larilo, American and Yai Winji, Anthony Blinkenga, Nangan Yaitana, Drinza Shilimwema, Piovari.
Human rights have further eroded in Burma, where the military regime brutalizes the population. Thousands of activists have been killed by the authorities. Including four pro-democracy leaders.
Nimaneng and Malukunye, Chini, Yuyun, Lani, Echao, Sitaka, Yeye, Sese, Pinin, Nidalu, Bigger, Nuya, Diga, Kumye, Kangayare, Democracy, Lusha, Mugongsang, Liu, Apawe, Dejo, Lusha, Du, Town, Chibido, Tapia, Kangayare, Lu, Wunji, Blinken, Apio, Sutabari. Nimaneng and Didi, Lukunye, Chinigo, Popiare, D, Sien, Kanzari, Ma, Nimaneng and Chinigo, Dicha, Popia, Tara, Pipiro, Anna, Ting, Sikang, Siha, Anna, Chuka, Naimo, Yetarigo, Jampemuri, Setjulu, Nidelu, Nanganya, Yunji, Blinkanga, Sien, Kanzama, Yita, Tavare, Lunatang, Goya, Jogo, Tapia, Piro, Anna, Ting, Bigrega, Tang, Kuana, Tangjo, Pansi, Kangare, Lu, Mimang, Tubia, the Lu, Natang, Nasene, Mach, Larunga, Ruinjari, Boma, Lumutun, Tapia, Mune, Dang, Pitaloa, Bada, Yuara Usu Didi Diana Lumu Didine Pidu Lulune Ludamune Dialo Po Yazu Murigo Sitaka Chulungerelo American Atamatagole Popia Gavari Nangano Timing and Bogo Dong San Suji Tamara Uinine the Chanang Ya Pansi Tatu Ripi Luku Chupa Mumusungo Sin Kanzama Timpia Tadalu the Cholenekain Tapuerine PDF Aquariha Luku Chupa Darigule Sin Kanzama Popia Tabare
မြန်မာနိုင်ငံဟာအာဆီယံအဖွဲ့ဝင်အဖြစ်ဆက်ရှိနေတယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးဗီဗီယန်ဘောလာခရစ်နန်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်50ချမှတ်ခဲ့တာနှစ်နှစ်ပြည့်ဖို့အချိန်နီးကပ်လာတဲ့အချိန်မှာမြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်အဖြစ်ကထုတ်ပြန်ဖို့ပြောဆိုလာတဲ့ပတ်သက်လို့ စင်ကာပူအစိုးရရဲ့သဘောထားဘလို့ရှိပါတယ်လို့မတ်လ20ရက်တနင်္လာနေ့ကကျင်းပတဲ့လွှတ်တော်အမေအဖြစ်ကဏ္ဍမှာအလုသမားပါတီကလွှတ်တော်အမတ်ဟူဂန်ဒန်နစ်တန်မေးလိုက်တာနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဘောလာခရစ်စနန်ကစာနဲ့ရေးသားပြီးပြန်လည်ဖြေကြားခဲ့တာပါ။အာဆီယံရဲ့လုပ်ငန်းစဉ်တွေဆက်လက်အကောင့်ထဲဖော်နိုင်ရေးအတွက်မြန်မာကိုအာဆီယံအဖွဲ့တွေကထုတ်တင်တယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကဖိလစ်ပိုင်နိုင်ငံကိုရောက်ရှိနေစဉ်မတ်လအစောပိုင်းတုန်းကပြောဆိုခဲ့တာကိုအခြေခံပြီးအခုစင်ကာပူလွှတ်တော်အမတ်ကလည်းသူ့အစိုးရနဲ့သဘောထားကိုမေးခွန်းထုတ်ခဲ့တာဖြစ်တယ်လို့တုံ့တက်ပြောဆိုကြပါတယ်။အာဆီယံဘုံသဘောတူညီချက်5ချက်ကိုစစ်ကောင်စီခေါင်းဆောင်ကိုရိုင်းကပါဝင်ဆွေးနွေးပြီးသဘောတူခဲ့တာဖြစ်ပေမဲ့အခုချိန်ကြီးအဲ့ဒီသဘောတူညီချက်တွေကတခုမှအကောင့်ထဲပေါ်တာမရှိသေးဘူးလို့လဲစင်ကာပူအလုံသမားပါတီလွှတ်တော်အမတ်ဟူဂန်ဒန်နစ်စတန်ကအဲ့ဒီလွှတ်တော်အမေအဖြစ်ကဏ္ဍမှာထည့်သွင်းပြောကြားခဲ့ပါတယ်ရှင
်။ထိုင်းနိုင်ငံမှာရေကောက်ပွဲတွေကိုလာမယ့်မေလ14ရက်နေ့ကျင်းပမယ်လို့ရေကောက်ပွဲကော်မရှင်ကဒီကနေ့ပြောပါတယ်။ရေကောက်ပွဲတစ်တည်းကျင်းပဖို့လွှတ်တော်ကိုဖျက်သိမ်းလိုက်တဲ့အကြောင်းဝန်ကြီးချုပ်ကကြေညာပြီးနောက်တည့်ရက်မှာပဲရေကောက်ပွဲကျင်းပမယ့်ရဲ့ကြေညာတဲ့အကြောင်းကိုကော်မရှင်ဥက္ကဋ္ဌအီတီပွန်ဘွန်ဘရာကွန်ကိုကိုးကားပြီးတော့ရိုက်တာသတင်းကဖော်ပြပါတယ်။လက်ရှိဝန်ကြီးချုပ်ပရယုတ်ချန်နိုချာဦးဆောင်တဲ့စစ်တပ်လူလားသူနိုင်ငံရေးအင်အားစုတွေနဲ့ဘီလီယံနာတထေးဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့မိသားစုကိုထောက်ခံတဲ့နိုင်ငံရေးပါတီတွေကြားမှာရှင်ပြိုင်မဲ့ရေကောက်ပွဲအတွက်မဲဆွယ်စည်းရုံးမဲ့အချိန်မှာရေကောက်ပွဲရဲ့အတိအကျထွက်ပေါ်လာတာဖြစ်ပါတယ်။ဝန်ကြီးချုပ်ပရယုတ်ကတော့သူ့အစိုးရအဖွဲ့ဆက်ပြီးတော့အုပ်ချုပ်နေစေဖြစ်ပေမဲ့ရေကောက်ပွဲအတွက်ရှေ့ဆက်ရမယ့်အချိန်တန်ပြီလို့ဒီကနေ့အစောပိုင်းမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင်။
ဘန်နာရီအချက်အလက်နဲ့ရင်ဆိုင်နေရတဲ့သီရီလန်လင်ကနိုင်ငံအတွက်အရေးပေါ်အကူအညီအဖြစ်ဒေါ်လာတန်း 3,000 နီးပါးအကူအညီပေးဖို့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကအတည်ပြုလိုက်ပါတယ်။လာပေါင်းများစွာအခြေတည်ညှိနှိုင်းခဲ့ပြီးတဲ့နောက်အကူအညီပေးဖို့အတည်ပြုခဲ့တဲ့ IMF ကတော့သီရီလင်ကအတွက်ဒေါ်လာ333တန်းအမြန်ဆုံးထုတ်ပေးဖို့လဲတနင်္လာနေ့ကဆုံးဖြတ်ခဲ့တာပါ။အရေးပေါ်အကူအညီပေးရေးအစီအစဉ်အရသီရီလင်ကနိုင်ငံမှာစီးပွားရေးပြုပြင်ပြောင်းလဲမှုတွေအာဂရီလိုက်စားမှုတိုက်ဖျက်ရေးမဟာဗျူဟာတွေချမှတ်ဆောင်ရွက်ရမယ်လို့လည်း IMF ကပြောပါတယ်။အဓိကအကျွေးရှင်နိုင်ငံတွေဖြစ်ကြတဲ့တရုတ်အိန္ဒိယနဲ့ဂျပန်နိုင်ငံတွေကအရစရာရှိနေတဲ့အကျွေးတွေနဲ့ပတ်သက်လို့သတ်မှတ်ချက်တွေကိုပြန်လည်ညှိနှိုင်းသဘောတူညီချက်ရခဲ့ပြီးတဲ့နောက် IMF ကအခုညီပေးရေးအစီအစဉ်ကိုအတည်ပြုလိုက်တာပါ။အခုနောက်ဆုံးကြေညာချက်အရ IMF နဲ့နိုင်ငံတကာဘဏ္ဍာရေးအဖွဲ့အစည်းတွေထံကဒေါ်လာ9ဘီလီယံလောက်အထိရရှိမှာဖြစ်ကြောင်းသီရိလင်ကသမ္မတရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုမမြသစရောင်းနဲ့အတူကျမအလေးမကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးတော့ဝက်လက်မြွနယ်ထဲမှာအင်ဂျင်290ကျော်စစ်ကောင်စီမိရှုခဲ့ပြီးအဖွားအိုတအူးတေဆုံးခဲ့တဲ့သတင်းပေးပို့ချက်ကိုစပြောပြပေးပါမယ်။သခိုင်းတိုင်းဝက်လက်မြွနယ်အတွင်းကတမာယိုကျေးရွာကိုမြန်မာစစ်တပ်ကမတ်လ18ရက်နေ့ကအင်အား200ကျော်နဲ့ဝင်ရောက်ပြီးဖုံးကြီးဆောင်အပါအဝင်နေအိမ်290ကျော်ကိုမိရှုရာမှာအသက်80အရွယ်အဖွားအိုတအူးလည်းတေဆုံးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်စစ်တပ်ကဒေသခံတချို့ကိုလည်းဖမ်းဆီးသွားတယ်လို့တမာယိုကျေးရွာဒေသခံတွေကပြောပြပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမုံကပြောပြပေးပါရှင်
။ပြီးခဲ့တဲ့မတ်လ18ရက်နေ့နေ့လယ်12နာရီဝန်းကျင်လောက်မှာစကိုင်းတိုင်းဝက်လက်မြို့နယ်တမာယိုစံပြကျေးရွာကိုရွာသားကြီးစံပြကျေးရွာမှာစခန်းချနေတဲ့စစ်တပ်ကအင်အား200ကျော်နဲ့ရွာပတ်လေကိုစစ်ကြောင်း3ကြောင်းခွဲပြီးတော့ဝင်ရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တမာယိုးစံပြကျေးရွာဟာအင်ဂျီ1000နီးပါးရှိတဲ့ကျေးရွာကြီးဖြစ်ပါတယ်။ဒီစစ်ကြောင်းကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ဝင်လာတာဖြစ်ပြီးကျေးရွာအတွင်းကဖုံးကြီးကျောင်းအပါအဝင်နေအိမ်290ကျော်ကိုမိရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်တလောဖုံးကြီးကျောင်းမှာဒေသခံတချို့စစ်ဘေးရှောင်ပြီးတော့နေထိုင်တတ်တာကြောင့်ဖုံးကြီးကျောင်းမှာဒေသခံတချို့စစ်ဘေးရှောင်ပြီးနေထိုင်တတ်တာကြောင့်ဖုံးကြီးကျောင်းကိုပါဥတည်ပြီးတော့မိရှို့ဖျက်ဆီးခဲ့တယ်လို့တမာယိုးကျေးရွာကဒေသခံတဦးက VOA မြန်မာပိုင်းကိုပြောပြပါဗ
ျ။ကျွန်တော်တို့တမာယိုးစံပြကျေးရွာဆိုလို့ရှိရင်အင်အား260ပေါ့စစ်ကြောင်းကအဲ့ဒီ260တွေကမှစစ်ကြောင်းက၃ကြောင်းခွဲပြီးတော့မှဝင်တော့ဆိုတော့ရွာထဲမှာဖြန့်တာပေါ့နော်သူတို့ကဖြန့်ဝင်လာပြီးတော့ရွာကိုမိရှို့တယ်ပေါ့အဲရွာရှိပြားကိုယ်အိမ်တန်းလေးကနေမှဒီရွာမကြီးလေးပေါ့အဲ့လိုဖြန့်ထုတ်တာပေါ့အဲ့လိုတနက်နေ့ပြစ်ပြီးတော့မှဆိုတာမျိုးပေါ့အင်ဂျီကတော့ကျွန်တော်တို့ပြောမယ်ဆိုရင်တော့295အိမ်ပေါ့295အိမ်ဆိုတာကတော့လူနေဆိုရင်293အိမ်ပေါ့နော်ဘုံကြီးကျောင်းကတန်သာဆောင်တစ်ဆောင်ရယ်ဟိုဆွမ်းသာဆောင်တစ်ဆောင်ရယ်ပေါ့နော်အဲ့ဒါရောပေါင်းမှ 290နဲ့5အိမ်ပေါ့။ဘာကြောင့်လဲပြစ်မှတ်ထားတဲ့ပုံစံမျိုးပါပဲ။ရည်ရွယ်ချက်ရှိရှိစိုးရသဘောပါပဲ။အရာကြီးရတာရောပေါ့နော်။ဟိုလိုကူးပြီးလောင်တဲ့ဟာမျိုးလည်းမဟုတ်ပါဘူးအဲ့ဒါလေ။ဒီလိုတွေကအုံကြောင်းပါပဲအားကိုးတယ်ပေါ့။အုံကြောင်းပါပဲနေတယ်ထိုင်တယ်ပေါ့။အဲ့ပုံစံမျိုးလေးကြောင်းမလို့ထင်တာပဲ
။တမာရိုးစံပြကြေးရွာကိုစစ်ကောင်စီတပ်တွေမီးရှို့တဲ့အချိန်မှာလေးဖြတ်နေတဲ့အသက်80အရွယ်အဖွားအိုတူလည်းမီးလောင်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီစစ်ကောင်စီစစ်ကြောင်းဟာ18ရက်နေ့မှာကျေးရွာအတွင်းကဒေသခံအများအပြားကိုဖမ်းဆီးခဲ့ပါတယ်။တချို့ကိုပြန်လွှတ်ပေးခဲ့ပြီးတော့ဆယ်ယောက်ကိုတော့မုံရွာအထိဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီဆယ်ဦးထဲက6ဦးကိုတော့မတ်လ18ရက်နေ့မှာမုံရွာမြို့အရောက်မှာပြန်လွှတ်ပေးခဲ့ပြီးတော့ကျန်တဲ့၄ဦးကတော့တရင်အစာအနာမရပဲပျောက်ဆုံးနေတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပြပါဗျ
။ဟိုတရားခံနေနဲ့ပါသွားတာပေါ့လေ။အင်းတရားခံနေကခုချိန်ဆိုရင်မုံရွာဦးမှတရားခံအိုက်နေမုံရွာဦးတရားခံ၁၀ယောက်ပါသွားတာမှ၆ယောက်ပဲပြန်လွှတ်လိုက်တယ်ပေါ့နော်။ကျန်တဲ့၄ယောက်ကတော့ခုချိန်ထိတရင်မရသေးဘူးပေါ့။ဒေသနေမှာဒေသစစ်ကောင်ကပါသွားတယ်ဆိုရလေကျွန်တော်တို့ကမသိရသေးဘူး။မုံရွာမှာရှိနေသေးလားဆိုတော့လေကျွန်တော်တို့ကမသိရသေးဘူးဗျ။ဒါကလည်းပါလို့ရဆိုရလေသူတို့ရဲ့ကားတွေပေါ်မှာကျွန်တော်တို့ဒေသခံတွေကမှတစ်စီးစီးတဲ့စီးရတာမဟုတ်ဘူးဗျ။၂ယောက်တစ်စီးဘိုလ်လိုပေါ့၃ယောက်တစ်စီး၄ယောက်တစ်စီးပေါ့နော်။အဲ့လိုမျိုးတွေပဲစီးရတာဗျ။ကားပေါ်မှာဆိုခွဲခေါ်သွားတာပေါ့
။လက်ရှိမှာတော့စစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံတွေကကြေးရွာတွေကိုပြန်ဝင်နေကြပြီးတော့မီးရှို့ခံရတဲ့နေအိမ်တွေကိုတန့်ရှင်းရေးတွေပြန်လုပ်နေပါဗျ။ဒေသခံတွေလိုအပ်နေတဲ့အကူအညီတွေကိုတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ကုညီကယ်ဆယ်ရေးအဖွဲ့တွေကဝိုင်းဝန်းကူညီဆောင်ရွက်ပေးနေကြတယ်လို့ဆိုပါတယ်။နေအိမ်တွေပြန်ဆောက်ပေးဖို့နဲ့လက်ရှိနေထိုင်ရေးနဲ့စားတောက်ရေးတွေအတွက်ပါကုညီဆောင်ရွက်ပေးနေကြပါတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပြပါဗျ
။ကျွန်တော်တို့ကာကွယ်ရေးအဖွဲ့တွေမှလာရောက်လူဒန်းနာမျိုးတို့ဟိုရဝိရံကြီးကလာရောက်ပြီးတော့မှစူပေါင်းလာရောက်လူဒန်းနာမျိုးတို့ပေါ့နော်။ဆန်တို့ပဲတို့အဝစားတို့ကတော့ကျွန်တော်တို့တခါတည်းပါပဲသူရဲ့လူအိမ်အနေထားလေးနဲ့ပေါ့ရာတင်ကလေးလေးတွေရောခွဲဝေပြီးတော့နီးတင်တဲ့လူတွေရောအကုန်လုံးခွဲဝေပေးနေပါတယ်ဟုတ
်ဝက်လက်မြို့နယ်အတွင်းကိုဒီမတ်လအတွင်းမြမစစ်တပ်ကစစ်ကြောင်းတွေများစွာခွဲပြီးတော့နေမြေရှင်းလင်းရေးတွေလုပ်နေပြီးကြေးရွာတွေကိုလည်းမီးရှို့ခဲ့တာတွေရှိပါတယ်ဒီလအတွင်းမှာပဲဝက်လက်နယ်ကကြေးရွာ၁၀ရွာထက်မနည်းစစ်တပ်ကနေမီးရှို့ခဲ့တယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ရှောင်းအရေးအတွက်ကတစ်နှစ်ထက်တစ်နှစ်ပိုးပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒေသကြေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းစစ်တပ်ကစွပ်စွဲထားပါတယ်သခိုင်းတိုင်းတွင်းမှာအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့ကြေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကြေးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူ့စစ်အဖြစ်နဲ့လက်နက်တပ်ဆင်ပေးတာတွေလည်းရှိပါတယ်ရှင
်စခိုင်းတိုင်းဝက်လက်မြို့နယ်ထဲမှာအင်ဂျင်290ကျော်စစ်ကောင်စီမီးရှို့ခဲ့တာမှာအဖွားဟိုတို့တည်ဆုံခဲ့တဲ့တဲ့မဆုမွန်ပြပြပေးခဲ့တာပါအခုတော့ KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆမ်ဆောင်အမှုကိုရှီလာမအပိသက်အမိတ်ချဖို့ရှိတဲ့တဲ့ရင်ဆက်ပြီးပြောပြပေးပါမယ်။2022ခုနှစ်ဒီဇင်ဘာလဆန်းပိုင်းမှာစစ်ကောင်စီကဖမ်းဆီးခဲ့တဲ့ကချင်နှစ်ချင်းအသင်းတော် KBC ဥက္ကဋ္ဌဟောင်းတိခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုမတရားအသင်းဆက်သွယ်မှုဥပဒေပုံမှ18မြင်းဆောင်1တပ်မတော်ကိုအကြီးညိုပြအောင်တွေးထုတ်လှုပ်ဆောင်မှု905ကကြီးပုံမှစတဲ့အမှုတွေကိုဧပြီလပထမအပတ်ထဲမှာအပိသက်အမိတ်ချဖို့ရှိနေပါတယ်။ဒီတဲ့ရင်ရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုငင်းညံကပြောပြပေးမှာပါရှင်။
ဒီကနေ့မြကြီးနာတရားရုံးမှာအမှု3ခုလုံးစစ်ဆေးခဲ့တာမှာမတရားအသင်းဆက်သွယ်မှုပုံမှန်18တက်မတော်ကိုအကြီးညိုပြက်အောင်တွေးထုတ်လုံဆောင်မှု905ကပုံမှန်2ခုစတဲ့အမှုတွေကိုလာမယ့်ဧပြီလပထမပတ်ထဲအပိသက်အမိန့်ချဖို့ရှိတယ်လို့ဒေါက်တာခလန်ဆန်ဆောင်ရဲ့ရှင်းနေကပြောပါတယ်ဒီကနေ့မှာတော့ဒေါက်တာခလန်ဆန်ဆောင်ဘက်ကနေတဲ့တည်လိုက်ပေးမဲ့သူတွေကိုစစ်ဆေးခဲ့တယ်လို့ပြောပါတယ်
။ဟုတ်ကဲ့ခံပြစစ်တာဟုတ်။ပြီးပြီးဟုတ်ပြီးတော့မဟုတ်။ဟာတော့ဟိုပါပေါ့ဆောက်လက်ချက်အဆင့်ပေါ့။အဲ့ဒီစစ်ပြီးဆောက်လက်ချက်ဆောက်လက်ချက်ပြီးအမိန်ချမှာဖြစ်။ April 1st week ရောက်ကြမယ်ခင်ဗျ။ဟုတ
်။သူ့ဘော်နောက်ထပ်ဆွဲဆိုထားတဲ့အကြမ်းဖက်ပုံမှန်ဥပဒေ52ကနဲ့ဆွဲဆိုထားတဲ့အမှုကိုလည်းဒီကနေ့မှစစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်။ဒီမှုနဲ့ပတ်သက်လို့ရှင်းနေကအခုလို့ပြောပါတယ်
။ဟုတ်ဒီနေ့ကတော့သူ52ကဒီနေ့ဟိုပါပြန်ခံဆွတ်တာပေါ့ပြန်ခံပြနေရောက်ဆွတ်တယ်
အဲ့ဒီစစ်ပြီးဆောက်လက်ချက
်အမှု3ခုလုံးအတွက်နောက်ထပ်ရုံးချင်းကိုတော့လာမယ့်မတ်လ28ရက်နေ့ကိုချိန်းဆိုထားတယ်လို့ရှင်းနေကပြောပါတယ်2022ခုနှစ်ဒီဇင်ဘာလ5ရက်နေ့မနေ့က မန္တလေးအပီပီဆိုင်ရာလေဆိပ်ကနေထိုင်းနိုင်ငံကိုဆေးကုဖို့အတွက်ဒေါက်တာခလန်ဆန်ဆောင်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခဲ့တာပါ။အဲ့ဒီလိုဖမ်းဆီးခဲ့ပြီးတဲ့နောက်2023ခုနှစ်ဇန်နဝါရီလ17ရက်မှာတော့ဗိုလ်မှူးတူအောင်ဇော်ဆိုသူကတရားလိုလို့ပုံမှန်3ခုတက်ပြီးတရားစွဲခဲ့တာပါ။ကျမ်းမာရေးမကောင်းတာကြောင့်စစ်စစ်ဖို့ကြိုးစားနေစဉ်မှာဖမ်းဆီးခံခဲ့ရတဲ့ဒေါက်တာခလန်ဆန်ဆောင်ရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့မိသားစုဘက်ကစိတ်ပူနေပါတယ်။လက်ရှိအချိန်ထိမိသားစုနဲ့တွေ့ခွင့်မရသေးဘူးလို့မိသားစုဝင်တဦးက VOA ကိုပြောပါတယ်။ကချင်လူထုအကြားဩဇာညောင်းနဲ့ဒေါက်တာခလန်ဆန်ဆောင်ကိုမြေကြီးနားထောင်မှာလောလောဆယ်ဖမ်းဆီးထားပါတယ်။ဒေါက်တာခလန်ဆန်ဆောင်ဟာ KIA ဌာနချုပ်ရှိတဲ့လိုင်စာကိုတွားရောက်ပြီး KIA ထိပ်သီးခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့တာကြောင့်ဖမ်းဆီးအရေးယူခံရတာလို့နှီးဆက်သူတွေကပြောပါတယ်။သူ့ကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူနက်ပရိုက်ကလည်း Twitter လူမှုကွန်ရက်ဆာမျက်နှာမှာရေးသားခဲ့ပါတယ်ခင်ဗျာ
KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆမ်ဆောင်အမှုကိုရှေ့လာအတွင်းမှာအပိသက်အမိန်ချဖို့ရှိတဲ့တဲ့တင်ကိုငင်းငန်းပြောပြပေးခဲ့တာပါအခုဆက်ပြီးတော့ပြည်ပရောက်မြန်မာတချို့ passport တဒန်းတိုးဖို့အခက်ခဲတွေကြုံနေရတဲ့တဲ့ဆက်ပြီးတော့ပြောပြပေးပါမယ်စင်ကာပူရောက်မြန်မာတွေ passport တဒန်းတိုးဖို့ရှောက်ထားရမှာအဆင်မပြေမှုတွေကြုံနေရတဲ့အကြောင်းမြန်မာအဖွဲ့အစည်းတချို့က VOA ကိုပြောပါရယ်ဒါပေမဲ့ဂျာခန်လူတချို့ကိုငွေစည်းတစ်စုံတရာပေးပြီးအလွဲတကူရှောက်ထားနိုင်တာကိုတော့အများစုကမေးခွန်းထုတ်နေကြပါရယ်အလားတူပါပဲမလေးရှားနဲ့ကိုရီးယားနိုင်ငံတွေမှာလည်းမြန်မာအလုပ်သမားတွေ passport တဒန်းတိုးရမှာအခက်ခဲတွေရောကြံ့ကြာမှုတွေပါရင်ဆိုင်နေရပါရယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုအောင်အောင်ပြောပြပေးပါရှင်
passport တဒန်တိုးလျှောက်ထားဖို့တန်ယုံ website တဲ့ကိုဝင်လို့မရတာ website ကိုအချိန်အကန့်အသတ်နဲ့ဖွင့်ပေးတာညတကောင်အချိန်မှ website ကိုဖွင့်ပေးတာစတဲ့အခြေအနေတွေကြုံတွေ့နေရကြောင်းစင်ကာပူရောက်မြန်မာအဖွဲ့အစည်းတချို့က VOA ကိုပြောပါတယ်ဒါပေမဲ့လူတချို့ကိုငွေကြေးတစ်စုံတရာပေးရင်တော့အလွယ်တကူလျှောက်ထားနိုင်တဲ့အခြေအနေရှိနေတာပါအခုနောက်ပိုင်းမှာပေးရတဲ့ငွေပမာဏပိုးပြီးတော့များလာကြောင်းမြန်မာရွှေပြောင်းလုပ်သားများအဖွဲ့စင်ကာပူကဦးအေးငင်းက VOA ကိုပြောပါတယ်
ကျွန်တော်တို့လိုရှောက်ချင်းစီကအလုပ်ဝင်ပြီလို့မရပြီနဲ့ဆိုင်ဆံနဲ့ယူပေးနေလို့ကြတော့ဘာလို့ရလဲအဲ့တော့မျိုးကိုထုတ်ကြောင်းကိုလို့လို့မရတဲ့ခါကျတော့ဆက်ဆံပေးလို့ယူကြတယ်အမှန်အချင်းမှာလုံးလို့အရင်တော့ဒီလိုတွေနေတခြားတောင်းတော့မရောကိုရင်တော့လေတိုင်းတော့ဒီလိုတွေပဲအခုလည်းတောင်းမှဒီလိုတွေပဲဒါမှလည်းအခုမှဘာဖြစ်လို့ချစ်ချင်းလေးဖြစ်သွားလဲဆိုတော့တန်လျောက်ဝင်ကြတော့ဘာဖြစ်လို့လုပ်လို့မရလဲအဲ့တော့တို့မှသိမှာပဲ
စင်ကာပူမြန်မာတန်ယုံကတော့တို့အနေနဲ့ဘဲအဖွဲ့စည်းကမှငွေကြေးနဲ့ passport လုတ်ခွင့်ပေးမထားကြောင်းထုတ်ပြန်ထားပါတယ်။မလေးရှားမှာလည်းစကိုင်းတိုင်းနဲ့မကွေးတိုင်းမှတ်ပုံတင်ကန်ဆောင်ထားသူတွေ passport တဒန်းတိုးတဲ့အခါမှာနိုင်ငံရေးကင်းရှင်းကြောင်းမြန်မာတန်ယုံကလက်မှတ်ရေးထိုးခိုင်းတယ်လို့မြန်မာအဖွဲ့စည်းတချို့က VOA ကိုပြောပါတယ်။စင်ကာပူကမြန်မာနိုင်ငံသားတွေရဲ့အခြေအနေတွေကိုစင်ကာပူနိုင်ငံသားမြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်နော်လင်းဟေဇာကိုအကူအညီတောင်းထားကြောင်းမြန်မာရွှေပြောင်းလုပ်သားများကော်မတီမလေးရှားရဲ့ဥက္ကဋ္ဌဒေါ်သူစာမောင်ကပြောပါတယ်ပြည်ပရောက်မြန်မာတွေဒီလိုခက်ခဲတွေနဲ့ကြုံနေရတာဟာသူတို့ရဲ့နိုင်ငံရေးလှုပ်ရှားမှုနဲ့ပတ်သက်နိုင်ကြောင်းသူကပြောပါတယ
်စင်ကာပူကလူတွေကတော့လေတချို့တွေကလည်းဒီပေါ့နော်မြန်မာနိုင်ငံကြီးမှာသူတို့အမီမဖော်ဘဲနဲ့လှုပ်ရှားထားတာလေးရှိတဲ့အခါမှာအခုလို passport ကတန်းလို့ပေါ့နော်မလုပ်သေးရတဲ့ဘာလို့ဒီမထိုးသေးတာလို့တိုးဖို့ညီညွတ်မျိုးနဲ့ပေါ့နော်အကြောင်းကြားချက်မသေးသေးနဲ့ approve လုပ်တာလို့ဓာရီရပေါ့သမီးတပေါ်အားဖြင့်သူတို့ကဗာလဲဆိုရင်ဟိုကအကူအညီထောက်ပံ့ပေးထားလို့ support လုပ်ပေးလို့အဲ့လိုမျိုးရည်ရွယ်ချက်ပေါ့နော်ဒါကဟိုပြောရင်စံတမန်ရေးရာကိစ္စတစ်ခုကိုကမ္ဘာကြီးမှာဖြစ်နေတဲ့နိုင်ငံကြီးနဲ့တွဲကပ်ပြီးတော့သူတို့ဒီလိုမျိုးဟိုပါပေါ့နော်ဖိနှိပ်တာပေါ့
မလေးရှားနိုင်ငံမှာတော့အကြောင်းမျိုးမျိုးကြောင့်ရောက်ရှိလာတဲ့မြန်မာနိုင်ငံသားတွေအတွက်အလုပ်လုပ်ခွင့်ပါမစ်တွေကိုအခုနှစ်ဒီဇင်ဘာလအထိထုတ်ပေးသွားမယ်လို့ကြေညာထားပါတယ်။ဒါပေမဲ့မြန်မာတန်ယုံဘက်က passport အချိန်မီရနိုင်မှဒီပါမစ်တွေကိုမလေးရှားအစိုးရစီမှလျှောက်ထားခွင့်ရမှာပါကိုရီးယားရောက်မြန်မာတွေလည်းအလားတူအဖြစ်အပျက်မျိုးတွေကြုံတွေ့နေရပါတယ်။ကိုရီးယားရောက်မြန်မာတွေကိုလူသားချင်းစာနာမှုအစီအစဉ်နဲ့6လတကြိမ်တက်တန်းတိုးပေးတဲ့ G199 visa ကိုကိုရီးယားအစိုးရက2021မတ်လမှာထုတ်ပေးခဲ့ပါတယ်။အခုဒီ visa နဲ့နေထိုင်သူတွေကို passport အသစ်ထုတ်မပေးတော့ကြောင်းမြန်မာတန်ယုံဘက်ကတုံ့ပြန်ထားတဲ့အတွက်အခက်အခဲဖြစ်နေကြောင်းကိုရီးယားရောက်မြန်မာတိုင်းဝန်ကပြောပါတယ်ခင်ဗျာ။
ဒီပါရောက်မြန်မာတချို့ passport တဒန်းတိုးဖို့အခက်ကြုံနေရတဲ့အကြောင်းကိုအောင်ပြောပြပေးခဲ့တာပါအခုတခါတော့စစ်တွေနဲ့တန်တွဲလေးစိတ်တွေကိုနိုင်ငံတကာအစ်မီလေးစိတ်အဖြစ်တိုးချဲ့တိစောက်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးပါမယ် ရခိုင်ပြည်နယ်မှာရှိတဲ့လေးစိတ်တွေကစစ်တွေလေးစိတ်နဲ့တန်တွဲလေးစိတ်တွေကိုနိုင်ငံတကာလေးချောင်းလိုင်းတွေပြေးဆွဲနိုင်အောင်အထိတိုးချဲ့လှုံ့ဆော်သွားမယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရကပြောပါရယ်အခုလိုရခိုင်ကနေနိုင်ငံတကာအထိတိုက်ရိုက်သွားနိုင်အောင်ဆောင်ရွက်နိုင်တဲ့ဆိုရင်စီးပွားရေးလူမှုရေးနဲ့ကူးတန်းရောင်းဝယ်ရေးတွေပို့ပြီးတော့တိုးတက်လိုက်နိုင်တာမို့အမြန်ဆုံးအကောင့်ထဲဖို့ဆောင်ရွက်စီခြင်းတယ်လို့လည်းဒေသခံတွေကပြောဆိုကြပါရယ်ရန်ကုန်ကလာတဲ့ဒီသတင်းကိုအခြေခံပြီးကိုစုံဝင်းလိုင်ကပြောပြပေးပါမယ်ရှင်
ရခိုင်ပြည်နယ်အတွင်းကအကြီးဆုံးလေစိတ်နှစ်ခုဖြစ်တဲ့စစ်တွေနဲ့တန်တွဲလေစိတ်တို့ကိုအိန္ဒိယနိုင်ငံကြီးဖြစ်တဲ့အိန္ဒိယနိုင်ငံကလကတ္တာနဲ့ထိုင်းနိုင်ငံဘန်ကောက်မြို့တို့အထိတိုက်ရိုက်လေကြောင်းလိုင်းတွေပြည့်စွဲနိုင်အောင်တိုးချဲ့လှုပ်ဆောင်သွားမယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရကပြောပါတယ်။လက်ရှိမှာတော့တန်တွဲလေစိတ်ကိုမြေပြင်ကွင်းဆင်းလေ့လာတာတွေစတင်ဆောင်ရွက်နေပြီလို့လည်းရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းက VOA ကိုပြောပါတယ်
။ဟိုဒီကျွန်တော်တို့ Bori 737 ဆင်းနိုင်တဲ့အဆင့်ကိုစစ်တွေတခုလည်းမဟုတ်ဘူးတန်တွဲကွင်းကိုလည်းအဲ့လိုလုပ်ဖို့ဆိုပြီးတော့အစီအစဉ်ရှိပါတယ်အဲကျွန်တော်တို့ကိုယ်တိုင်ဝန်ကြီးချုပ်တိုင်းမှုတို့နဲ့ခီးစဉ်ဂွားခီးစဉ်သွားတဲ့အခါမှာတန်တွဲလေစိတ်ကိုကျွန်တော်တို့စဉ်ကြည့်ခဲ့ပြီးရှိပါတယ်တန်တွဲမှာတော့မြေတိုင်းနာတို့မြေကိုဟိုမြေကိုတချို့မြေကိုဟိုဆန်းစစ်တာပေါ့နော်အဥယျာဉ်ခြံမြေလားလဲမြေလားပုဂ္ဂလိယပိုင်လားမြေလွတ်လားမြေရင်းလားအဲ့လိုစစ်စစ်နေတဲ့အဆင့်ဒီမှာတော့တန်တွဲမှာလုပ်နေပြီးဖြစ်ပါတယ်boy 737ကစင်းနဲ့ကွင်းဖြစ်လာခဲ့လို့ရှိရင်စစ်တွေကနေကလကတ္တာလေးရင်အရင်တော့ရှိခဲ့ပြုပါတယ်ဒီလေလံကြောင်းလည်းရှိလာနိုင်တယ်လို့စစ်တွေကနေဘန်ကောက်ကိုလည်းတည့်ရိုက်ရှိလာနိုင်ပါတယ်ဒါလေးတွေကတော့ကျွန်တော်တို့အိမ်မက်ကလေးတွေရှိလာနိုင်တယ်လို့ကျွန်တော်လည်းရေးပြပါတယ်ဆိုတော့လက်တလုံးမှာတော့အနေထားကတော့အဲ့လိုရှိပါတယ်လို့ပြောလိုပါတယ်ခင်ဗျ
လေစိတ်တိုးချဲ့ရင်းနဲ့ပတ်သက်တဲ့စီမံကိန်းအသေးစိတ်ကိုတော့ပြည်ထောင်စုအဆင့်မှာလှုပ်ဆောင်နေတာဖြစ်တာကြောင့်တိတိကျကျမပြောနိုင်သေးကြောင်းလည်းပြည်내ကောင်စီပြောခွင့်ရကပြောပါတယ်။ရခိုင်ပြည်내မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ယာယီအပြစ်ခတ်ရက်ဆဲထားတဲ့အချိန်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်လိုင်ကိုယ်တိုင်ရခိုင်ပြည်내ကိုလာရောက်ပြီးတော့စီမံကိန်းတွေဆောင်ရွက်ဖို့ပြောဆိုခဲ့တာဖြစ်ပါတယ်။တချို့အသေးစားစီမံကိန်းတွေကတော့ရခိုင်ပြည်내ကနေရာတချို့မှာစတင်အကောင့်ထဲဖော်နေတာတွေလည်းရှိပါတယ်။မြန်မာနိုင်ငံအတွင်းကတိုင်းနယ်ပြည်နယ်14ခုမှာဖွံ့ဖြိုးတိုးတက်မှုနောက်အကျဆုံးဖြစ်တဲ့ရခိုင်ပြည်နယ်ကနေအခုလိုနိုင်ငံတကာကိုတိုက်ရိုက်ပြန်သားနိုင်တဲ့လေကြောင်းလိုင်းတွေဖြစ်လာမယ်ဆိုရင်စီးပွားရေးတွေတိုးတက်လာနိုင်တယ်လို့ပြည်သူတွေအတွက်လည်းအကျိုးရှိတာကြောင့်ဒီစီမံကိန်းတွေကိုကြိုဆိုတယ်လို့ရခိုင်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးတန်းဝင်းကပြောပါတယ
်။ဟုတ်ကဲ့ပါကျွန်တော်တို့ဒီစစ်တွေကနေကျွန်တော်တို့ကလကတ္တကိုချောင်းလိုက်ရင်ရန်ကုန်ထဲနှီးပါသေးတယ်။ဟိုကမိုင်းအားဖြင့်လေအဲ့အဲ့တော့နေပြီးတော့ဒီအိန္ဒိယဆိုတာလေစီးပွားရေးမဟာအင်အားကြီးနိုင်ငံထဲမှာရှိပါတယ်ဒီလိုလမ်းကြောင်းတစ်ခုပွင့်တော့တယ်ဆိုရင်ကျွန်တော်တို့တင်မောလိုင်းတွေလေပွင့်လာမယ်လေပက်ဆင်ဂျာတင်မောလိုင်းတွေအဲ့တော့အရင်ကတောင်ကြီးတို့ဟာခါတို့အဲ့လိုထက်ကြီးတဲ့တင်မောတွေပေါ့ကြီးကြီးတဲ့တင်မောတွေအဲ့လိုတင်မောတွေနဲ့တော့တယ်ဆိုရင်ကျွန်တော်တို့အိန္ဒိယတော့လို့သိမ့်နေစီလောက်ကွန်မင်းနေရာမှာအားသိမ့်နေရောက်တော့မှာပေါ့ဆရာကြီးနှစ်သိမ့်နေရောက်တော့မှာပေါ့နောက်ပြီးတော့အဆင့်ကတော့နေရာတွေအတွက်ဟိုဝင်ထုံးဝယ်ဖို့အရှင်ဒီဖြစ်နေတဲ့ဟာတွေလေဒီပြောဖြည့်ရှုံးသွားမှာဖြစ်ပါတယ်ဒီဟာကိုကျွန်တော်အမြင်ဆုံးအကောင့်တွေပေါ်ရှိပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကကြောက်ဖြူတန်တွဲအမ်းနဲ့စစ်တွေမျိုးတွေမှာပြည်တွင်းပြေးဆွဲနေတဲ့လေစိတ်တွေရှိပြီးရန်ကုန်မန္တလေးနဲ့နေပြည်တော်အပါအဝင်တခြားမြို့နယ်တချို့ကိုလည်းဓာတ်ရိုက်လေရင်ပြန်တန်းပြေးဆွဲနေပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကစစ်တွေနဲ့တန်တွဲလေစိတ်တွေကိုနိုင်ငံတကာအစစ်အမှီလေစိတ်အဖြစ်တိုးချဲ့တည်ဆောက်ဖို့ပြင်ဆင်နေတဲ့သတင်းကိုစောင်းဝင်းလိုက်ပြောပြပေးခဲ့တာပါ။အင်္ဂါနေ့ရက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ View American အတန်လွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေကြည့်ရှုနိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြ American နိုင်ငံရဲ့အကြောင်းသတင်းဆောင်းပါ Social Media ပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတူလေးတွေကဘာတလွားခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိန်းမြန်းငန်းတို့ကိုကြည့်ရှုကြရမှာပါလူလူမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Judo Channel 101ဓမ္မမဟုတ် Tancom 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာသမားတော်ရှင်များရှင် View American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိ line to meter 19kHz 15953ည line to meter 25kHz 1783ည line to meter 32kHz 933line to meter 190kHz 1505တို့ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါညတိုင်းတက်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရင်မတိုင်ခင်အရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ခုကိုအရင်ဆုံးတင်ဆက်ပေးကြပါယူကရိန်းမှာနိုင်ငံရဲ့3-2 နီးပါးကမိုင်းကွင်းတွေဖြစ်နေပြီလို့အစိုးရကပြောပါရယ်ရုရှားကျူးကျော်စစ်ပွဲပြီးသွားတဲ့အခါမိုင်းရှင်းလင်းရေးတွေပြန်လုပ်ရင်ဆယ်စုနှစ်တခုဒါမှမဟုတ်ဒီထက်တောင်ပိုကျနိုင်တယ်လို့ခန့်မှန်းထားပါရယ် VOA သတင်းတောက်ရီဂန်နီမာစလော့ပေးပို့ထားတဲ့ဒီသတင်းကိုကိုငိမ့်ညက်အေးကပြောပြပေးပါပါရှင
်ရုရှားကျူးကျော်စစ်တနှစ်တာအတွင်းမှာယူကရိန်းရဲ့နေရာအတော်များများကအေယာမမိုင်းကွင်းကြီးတွေဖြစ်ပြောင်းလဲသွားပါရယ်ယူကရိန်းအာဏာပိုင်တွေဟာ2014ခုနှစ်ကရုရှားရဲ့လူသက်မိုင်းတွေကိုရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံရှိပါတယ်။ဒါပေမဲ့ဒီတစ်ခေါက်စစ်ပွဲကြီးမှာကြုံတွေ့ရတဲ့မိုင်းရေတွက်ကတော့စိုးရင်ဘွယ်ရအဆင့်ကိုရောက်ရှိသွားခဲ့ပါတယ်။အမေရိကန်နိုင်ငံသားဌာနရဲ့လက်နက်ဖယ်ရှားရေးနဲ့ရော်ဘာရေးဆိုင်ရာယုံကမိုက်ခတီယာကယူကရိန်းရဲ့မိုင်းပြဿနာဘလောက်ကြီးမားနေလဲဆိုတာကိုအခုလိုရှင်းပြပါတယ
်။ Government of Ukraine estimates 174,000 square kilometers
200 kilometers 13,400 လောက်ကဖောက်ခွဲရေးပစ္စည်းတွေအပြည့်ဖြစ်နေတယ်လို့ယူကရိန်းအစိုးရကခန့်မှန်းထားပါတယ်။ဒါကနိုင်ငံရဲ့3-2လောက်အကျယ်ရှိပါတယ်
။အရင်ကရုရှားသိမ်းယူထားတဲ့ယူကရိန်းပိုင်နက်တွေထဲမှာမိုင်းရှင်းလင်းရေးဆောင်ရွက်ဖို့အမေရိကန်အစိုးရကဒေါ်လာ60တန်းကျော်ခရီးပြုတ်ထားပါတယ်။ဥရောပနိုင်ငံတွေကလည်းငွေကြေးနဲ့မိုင်းရှင်းအထူးကိရိယာတွေပေးပို့ကြပါတယ
်။ Your personal protective equipment, your metal detectors,
ကိုယ်ရေးကာကွယ်ရေးပစ္စည်းကိရိယာတွေ၊တပ်ထုထောက်လှမ်းရေးကိရိယာတွေအရေးပေါ်စေးသစ်တာမော်တော်ကားတွေနဲ့လူနာတင်ကားတွေဒါတွေအားလုံးကမိုင်းရှင်းလင်းရေးမှာအဓိကကျတဲ့အချက်တွေဖြစ်ပါတယ်။စက်တွေသုံးပြီးမိုင်းရှင်းတာမှလည်းကျွန်တော်တို့ကကူညီပေးပါတယ်။ဒါကအကြီးစားစက်ကြီးတွေကိုသုံးရပါတယ်။လေယာဉ်မြေတွေပေါ်မှာမိုင်းရှင်းဖို့တင့်တော်ပါတယ်
။2014ခုနှစ်ရုရှားရဲ့ပထမကျူးကျော်စစ်ခဲကဟာလိုထရပ်စ်လို့ပုတ်ကလစ်ကအဖွဲ့အစည်းတွေကယူကရိန်းကမိုင်းရှင်းလင်းရေးလုပ်ငန်းတွေမှာပတ်မိုးကူညီခဲ့ကြပါတယ်။အဲ့ဒီမှာမိုင်းတွေတည်းမကပဲရုရှားတပ်တွေအသုံးပြုတဲ့အမြောက်ကြီးစက်အမြောက်အများကလည်းပြဿနာဖြစ်စေပါတယ်။ Hollow Trust ကခရစ်ဝစ်တလီကစစ်ပွဲတွေမှာရုရှားတပ်တွေရဲ့လုံနီးလုံဟန်ကိုအခုလိုရှင်းပြပါတယ
်။ Their tactics on the offensive when they're trying to conquer new areas like Bakhmut.
Bakhmut လို့နာမည်တည်တွေကိုသိမ်းပိုက်ဖို့ထိုးစစ်ဆင်ရင်သူတို့သုံးလေးရှိတဲ့နီးဗျူဟာကအမြောက်လက်နက်တွေအများကြီးသုံးပါတယ်။ဒါရဲ့တက်ရောက်မှုကအတူတူပါပဲ။ဘာကြောင့်လဲဆိုတော့မပေါက်ကွဲသေးတဲ့ကြည်စံနေနဲ့မော်တာကြည်စံတွေကမြေပြင်မှာကျန်ခဲ့လို့ပါ
။ဒီမိုင်းတွေကြီးကွန်တွေအများပြားဟာယူကရိန်းရဲ့အဖိုးတန်လက်မြေတွေထဲရောက်ကုန်ပြီးလယ်တွေတုံးမြဖြစ်ကုန်တာပါ။နိုင်ငံလက်မြေ area ရဲ့30ရာခိုင်နှုန်းကရုရှားတပ်တွေသိမ်းဖိုက်ထားတာဒါမှမဟုတ်မိုင်းကွင်းတွေဖြစ်နေတာကြောင့်ဘေးကင်းလုံခြုံမှုမရှိဖြစ်နေတယ်လို့ယူကရိန်းစိုက်ပျိုးရေးဝန်ကြီးဌာနကပြောပါတယ်။ဥရောပကော်မရှင်ရဲ့အဆိုအရဒီလယ်ယာမြေတွေဟာကမ္ဘာကြုံပြောင်းတဲ့မူရောစဘာစသုံးမှုရဲ့ဆရာခိုင်နှုံချော်ကိုထုတ်လုပ်ပေးနေပါဗျာ
။ကိုငင်းညာရင်ပြောပြသွားတာပါ။အခုဆက်ပြီးအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုထုတ်လွှင့်ပေးကြပါမယ်။ယူကရိန်းကိုအမေရိကန်ပြည်ထောင်စုကအပြည့်အဝထောက်ခံထားပေမဲ့ Republican နဲ့ Democrat Party ထဲမှာသဘောထားကွဲပြားသူတချို့ရှိလာပါဗျာ။ယူကရိန်းအရေးအပြင်ကမ္ဘာအင်အားချိန်ခွင်ရှာညှိရမှာတခြားအလေးပေးထားရမယ်။ကိစ္စတွေလည်းရှိလာတာကြောင့်နက်နက်ရှိုင်းရှိုင်းသဘောထားကွဲလဲတာတွေရှိလာနိုင်တဲ့အကြောင်း VOA သတင်းတောက် Veronica Badares Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ပြပြပေးပါရှင
်ဝါရှင်တန် DC မှာစစ်စန့်ကျင်ရေးအဖွဲ့တချို့ဆန္ဒပြနေကြတာပါယူကရိန်းစစ်ပွဲကိုငြင်းချမ်းစွာအပြေရှားကြဖို့နဲ့အမေရိကန်ရဲ့ယူကရိန်းနဲ့ပတ်သက်တဲ့သဘောထားကိုသူတို့ကပြောင်းလဲစေချင်နေတာပါ
We know people are hurting right now.
ငွေကြေးဖောင်းပွားလာတာကြောင့်လူတွေဒုက္ခရောက်နေကြပါတယ်။လူတွေအတွက်ငွေကလိုနေတာပါ။အခုတော့အဲ့ဒီဒေါ်လာဘီလီယံနဲ့ချီတဲ့ငွေတွေစစ်ပွဲအတွက်သုံးနေရပါတယ်
။ Nuclear လက်နဲ့အရင်နဲ့ပတ်သက်ပြီးတော့လဲသူတို့ကစိုးရိမ်နေပါတယ်
။ Despite the fact the Nuclear စစ်ပွဲဖြစ်နိုင်ခြင်းနေပေမဲ့လည်းခုလောက်ပြောလာနေတဲ့အနေအထားတော့မရောက်သင့်ပါဘူး။
Axios Ipsos လူရုစစ်တမ်းတစ်ခုမှာတော့ယူကရိန်းကိုလက်နက်နဲ့ငွေထောက်ပံ့နာနဲ့ပတ်သက်လို့ဒီမိုကရက်89ရာခိုင်နှုန်းနဲ့နိုင်ငံရေးပါတီဝင်မဟုတ်သူ60ရာခိုင်နှုန်းကသဘောတူလက်ခံကြပါတယ်။ Republican တွေတဲကတော့42ရာခိုင်နှုန်းကသာထောက်ခံကြပြီးမထောက်ခံသူတွေထဲမှာ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis လည်းပါဝင်ပါတယ်။ဒါ့အပြင်တာဝန်သိရသူတွေအနေနဲ့တာဝန်ယူမှုရှိဖို့လိုတယ်လို့ထိတ်တန့်ခေါင်းဆောင်တချို့ကခံယူထားတာပါ။
လွတ်လပ်တဲ့ကမ္ဘာကြီးကိုဥဆောင်နေတဲ့အင်အားကြီးဒီမိုကရေစီနိုင်ငံအနေနဲ့ယူကရိန်းစစ်တပ်လိုအပ်တာမှန်သမျှလက်ဝယ်ရှိနေဖို့အမေရိကကဆက်ပံ့ပိုးပေးနေဖို့လိုပါတယ
်။လာမယ့်2024အမေရိကန်သမ္မတရွေးကောက်ပွဲမှာမိုက်ပန့်စ်ရော Ron DeSantis ပါပါဝင်ရှင်ပြိုင်မယ်လို့သတင်းတွေထွက်နေပေမဲ့သူတို့ကတရားဝင်ကြေညာထားတာတော့မရှိသေးပါဘူး။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးအမေရိကန်ရည်တည်ချက်ပေါ်တော်တော်များများကအခိုင်အမာထောက်ခံကြပေမဲ့ကူကာဒီမိုကရက်ထဲမှာရုရှားနဲ့ညှိနှိုင်းဖို့လိုလားသူတွေလည်းရှိလာပါတယ
်။ Liberals and Progressives in the Democratic Party
ဒီမိုကရက်ပါတီရဲ့ Liberal နဲ့ Progressive တွေကဘိုင်ဒန်ဆိုးရွားကိုတိတ်ပြီးသဘောမတွေ့ကြပါဘူး။တကယ်လို့ကျွန်တော်ထင်တဲ့အတိုင်းသမ္မတဘိုင်ဒန်ကနောက်ထပ်ရွေးကောက်ပွဲထပ်ဝင်မယ်ဆိုရင်ဖိအားတွေရှိလာပါလိမ့်မယ်
။ဒါအပြင်အမေရိကန်အနေနဲ့ရင်ဆိုင်နေရတဲ့တခြားပြဿနာတွေနဲ့ပတ်သက်ပြီးတော့လည်းသူတို့ကပိုအလေးပေးစေချင်နေတာပါ။
One is the banking situation.
ဘာစင်းနဲ့ပတ်သက်ပြီးဒေါ်လေးဖြည့်ရှင်းမှုလို့ဆိုလို့ထိုင်ဝမ်နဲ့ပစိဖိတ်ဒေသတွေမှာတရုတ်ကပို့ပြီးတူအောစာအာဏာချက်ပြွန်လာတဲ့ကိစ္စတွေလည်းရှိနေပါတယ
်2024အမေရိကန်သမ္မတရွေးကောက်ပွဲနီးလာတာနဲ့အမျှလာမယ့်နှစ်အစောပိုင်းမှာယူကရိန်းအရေးနဲ့ပတ်သက်ပြီးငင်းခုန်ဆွေးနွေးမှုတွေပိုပြင်းထန်လာနိုင်တဲ့အခြေအနေတွေလည်းရှိနေတာပါခင်ဗျာ
ကောင်းအောင်တင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးအကြောင်းကိုနားဆင်ကြရတာပါအခုဆက်ပြီးကဘာတလွားခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးချင်ပါတယ်လင်းရင်စွန်စားမောင်းနေသူတူမိုးမျောထိတ်ခေါင်မိုးကွက်လက်ချင်းချင်းလေးပေါ်မှာလင်းရင်ရအောင်ဆင်းသက်ပြခဲ့ပါတယ်အနောက်နိုင်ငံထုတ်တင်ကားနဲ့ဆစ်လက်နဲ့အယောင်ဆောင်ပစ္စည်းတွေကိုချက်ကုမ္ပဏီတစ်ခုကထုတ်လုပ်နေပြီးအဝယ်လိုက်နေပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
မလောဆယ်လေးရနေ့ကလင်းငယ်လေးတစ်စင်းမိုးမျောတိုက်ရဲ့တိုက်ခေါင်မိုးရဟရင်ဆင်းသက်ကွက်မှာအောင်မြင်မြင်ဆင်းသက်နိုင်ခဲ့ပါတယ်။တောင်ပင်ပါတဲ့လင်းရင်တစ်စင်းမြေပြင်အချက်ပြဆနစ်မပါဘဲနဲ့နေရာချင်းချင်းလေးမှာရအောင်လို့လင်းရင်ဆင်းသက်နိုင်ခဲ့တာဒါပထမဦးဆုံးချိန်ဖြစ်ပါတယ်။ဒူဝိုင်းမြို့ကနာမည်ကျော်မိုးမျောတိုက်ခေါင်မိုးနေရာချင်းချင်းလေးမှာလင်းရင်ကိုဆင်းသက်ပြနိုင်သူကအသက်39နှစ်အရွယ်စွန့်စားတရုတ်ပြလေးမှုဖြစ်သူလုခ်ဇက်ပီလာဖြစ်ပြီးတော့လေရင်ပြေးလန့်အတွက်မီတာ20ပဲရှိတဲ့ရဟရင်စင်းခွင်မှာဆင်းသက်နိုင်ခဲ့တာဖြစ်ပါရဲ့သူကလေရင်စင်းဖို့၃ချိန်မြောက်ကြိုးစားသွားပြီးတော့မှအောင်မြင်သွားတာပါရဟရင်ဆင်းသက်အကွက်ကလည်းလေထဲပေအမြင့်600ကျော်မှတည်ရှိပါရဲ့အဲ့ဒီဒူဘိုင်းမြို့ကအထက်ပေါင်း56ထက်မြင့်တဲ့နာမည်ကျော် Bura Al Arab Hotel ကတညတဲခိုစီဈေးအမြင့်ဆုံးဒေါ်လာ2000ကျော်ထိဈေးကြီးတဲ့ဟိုတယ်ဖြစ်ပြီးတော့အဲ့ဒီဟိုတယ်က Hollywood ရဲ့တရရင်ပေါ်စွန့်စားရုပ်ရှင်ကားတွေမှလည်းပါဝင်ထက်တာဖြစ်ပါရဲ့အခုစွန့်စားမှုကိုလုပ်ဖို့တော့လေယာဉ်မှုက2021ခုနှစ်ထဲကအချိန်ပေါင်း650အဆန်လေ့ကျင့်ခဲ့ရပါတယ်။အဲ့ဒီကသူ့ရဲ့အကွက်ပြောင်းမှုအဆုံးသတ်တော့သူကအဲ့ဒီမြေပြင်ကွက်လက်လေးမှာမုန်းလက်ကောက်ပေါ်အဝိုင်းပတ်လေယာဉ်မောင်းပြီးတော့တိုက်ခေါင်မိုးပေါ်ကနေပြီးတော့လေယာဉ်နဲ့တိုင်ပင်ထုတ်ပြသွားခဲ့ပါတယ်။လေထိုးစကားတူတွေပါဝင်ဆက်လက်နဲ့ပြည်စီနဲ့ပုံတူထုတ်လုပ်ထားတဲ့ပစ္စည်းပုံစံမျိုးစုံနဲ့အမျိုး30ကျော်ပါတယ်။ချိတ်နိုင်ငံထုတ်စစ်ဘက်ဆိုင်ရာပစ္စည်းအတုရောင်တွေမှာနောက်ဆုံး Hymers ရွေးရှားဒုံးပစ္စည်းစနစ်ပါပါလာပြီးတော့တကယ် site to guide to ထုတ်လုပ်ထားတာဖြစ်ပါတယ်။ဒီပစ္စည်းတွေဘယ်ကဝယ်ယူလဲဆိုတာမပြောပေမဲ့လည်း Ukraine ကိုရောက်ရင်လည်းရောက်သွားနိုင်တယ်လို့ကုမ္ပဏီကပြောပါတယ်။ဒီစစ်သုံးပစ္စည်းအတုရောင်တွေကလူလုံပိုးစားနဲ့ချုပ်လုပ်ထားပြီးတော့ Radar နဲ့ကြည့်ရင်အပူဓာတ်ထုတ်လုပ်တဲ့တကယ်အစ်စ်လိုမျိုးတွေ့ရပါတယ်။ကားရုတစည်းကိုလေမထိုးခင်ခောက်ပြီးတော့အထုတ်သေးထည့်ထားရင်စစ်သား2ယောက်ကနေ4ယောက်ကတဲမနိုင်ပြီးတော့၃ငန်းလေးဆိုရင်တော့10မိနစ်လေထိုးတာနဲ့ကားပုံဖြစ်သွားနိုင်ပါလိမ့်။ကမ္ဘာမှာရုရှားယူကရိန်းစစ်ပွဲကြီးဖြစ်ပွားနေချိန်မှာအနောက်နိုင်ငံထုတ်တင်ကားနဲ့စစ်လက်နက်ပစ္စည်းတွေဝယ်လိုအားမြင့်တက်နေသလိုအခုလိုအယောင်ဆောင်စစ်ပစ္စည်းတွေလည်းအဝယ်လိုက်ပြီးတော့ဒီကုမ္ပဏီကအလုပ်ဖြစ်နေတာပါ။အထူးအခြားဆိုရင်တော့ရုရှားစစ်ပွဲစတင်ခဲ့တဲ့ကသူတို့ထုတ်လုပ်တဲ့ပစ္စည်းတွေအဝယ်လိုက်လာတာအခုသူတို့လုပ်ငန်းကရာနှုန်းဖြင့်ကြီးထွားလာပါတယ်။သူတို့ထုတ်တဲ့လေးမုတ်ကအတူရောင်တစည်းကလည်း အမျိုးအစားကိုလိုက်ပြီးဒေါ်လာ1000ကနေပြီးတော့ဒေါ်လာ3000အထိကျတင်ပါတယ်မလ14ရက်နေ့ရုရှားနိုင်ငံအရှေ့တောင်ပိုင်းခီးစင်မှာတော့ရုရှားသမ္မတဗလာဒီမီယာပူတင် MI171A2 ရဟတ်ယာဉ်အသွင်ယူမောင်းနေမှုကိုစစ်ဆေးခဲ့ပါတယ်။သမ္မတပူတင်ကရုရှားပြည်ထောင်စုတွေကဗူရတီးယားနိုင်ငံလေးရဲ့ဦးလံဦးရဲရဟတ်ယာဉ်စက်ရုံကရဟတ်ယာဉ်မောင်းလေ့ကျင့်ခန်းထဲမှာကွန်ပျူတာစနစ်နဲ့ပြန်တန်းခီးစင်အတိုလေးတစ်ခုအတွက်စမ်းသပ်မောင်းနေခဲ့ပါတယ်။သူ့ရဲ့ခီးစင်မှာလိုက်ပါလာတဲ့ဒေတာခေါင်းဆောင်တွေနဲ့အတူသမ္မတပူတင်ကစက်ရုံကိုလှည့်လည်ကြည့်ရှုပြီးတော့လောက်သမားတွေကိုလည်းမိန်ငုံခက်ရှိရှိတခုခြွေသွားတော့အနောက်နိုင်ငံတွေကပိတ်ဆို့တန်းခတ်ထားတဲ့ကြားကခိုင်ခိုင်မာမာရှိနေတဲ့ရုရှားရဲ့စီးပွားရေးစွန့်အားဆိုပြီးတော့သမ္မတကချီးကျူးပြောကြားသွားပါတယ်။အနောက်နိုင်ငံတွေကမကြုံစဘူးအောင်များပြားတဲ့အရေးယူပိတ်ဆို့မှုတွေလုပ်နေပေမဲ့ရုရှားစီးပွားရေးကထင်ထားတာထင်ထောင်မှာပို့ပြီးတော့အားကောင်းနေတယ်လို့အခုလိုပြောသွားပါတယ
်။ Fundamental ne asnova asnova
ရုရှားစီးပွားရေးကိုပိုကောင်းအောင်လုပ်နိုင်ခဲ့တယ်။အတွင်းကလိုက်ပြီးတော့နိုင်ငံပြိုကျမယ်လို့ပြောပေမဲ့လည်းရုရှားကထင်ထားတာထက်ပို့ပြီးတော့ခိုင်မာအားကောင်းတယ်လို့သမ္မတပူတင်ကပြောပါတယ်။ရန်သူကဆက်ရုံနဲ့ရက်တန့်ဗနာရေးစနစ်ပြိုလဲသွားပြီးတော့ဆန္ဒပြမှုတွေနဲ့နိုင်ငံအတွင်းမှာလိုက်စားပြိုကျဖို့ညှော်နေပေမဲ့လည်းဖြစ်မလာပါဘူးလို့သူကဆိုပါတယ်။မော်စကိုမြို့တော်ရဲ့အရှိပဲမိုင်မောင်း3000နီးပါးကဘူရတီးယားသမ္မတနိုင်ငံမှာရှိတဲ့ဦးလံဦးတဲ Aviation ဆက်ရုံက1939ခုနှစ်ကတည်းကတည်ထောင်ထားတာဖြစ်ပြီးတော့ရုရှားတပ်ဖွဲ့တွေအတွက်စီးရဟယင်တွေထုတ်ပေးနေတဲ့ဆက်ရုံဖြစ်ပါတယ်။ဆောင်းရာသီကျောင်းပိတ်ရဲ့အတွင်းမှာကျောင်းတွေပြန်ဖွင့်တော့ကျောင်းသားတွေကြီးပဲတွေ့ရတဲ့အာဖဂန်တပ်ကတို့ဖြစ်ပါတယ်။ကမ္ဘာအမျိုးသမီးအခွင့်အရေးကိုဂုဏ်ပြုတဲ့မလာရှိရဲ့နိုင်ငံတကာအမျိုးသမီးများနေ့မရောက်ခင်နှစ်ရက်မှာပဲမလာ6ရက်နေ့အာဖဂန်နစ္စတန်နိုင်ငံမှာကျောင်းသူတွေကျောင်းတက်ခွင့်မရဘဲနဲ့ကျောင်းသားတွေကြီးတက်တက်နဲ့အဲ့လိုတက်ကတူတွေပြန်ဖွင့်ခဲ့တာပါ။တာလီဘန်အုပ်ချုပ်မှုအောက်မှာရှိတဲ့အာဖဂန်နစ္စတန်နိုင်ငံမှာချမှတ်ထားတဲ့အမျိုးသမီးတွေအတွက်ကန့်သတ်ချက်တွေအများကြီးတွေမှာတော့အစ်မြင့်ပညာသင်ခွင့်မရှိတာလည်းပါပါတယ်။သူတို့တက်လာကစားကတော့အရင်ကမိန်းကလေးတွေကြောင်းတဲ့ရင်ဘလို့ဝတ်ဆင်ရမယ်အင်းကမျိုးသားတူဦးကျောင်းကိုလိုက်ပို့ရမယ်လို့ပြောခဲ့တာကနေပြီးတော့အခုပို့တင်းကျက်ပြီးတော့ကျောင်းမတက်ရတဲ့အခြေအနေထိဖြစ်သွားပါတယ်။နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တွေကဒီကန့်သက်ချက်ကယာယီပဲဖြစ်မယ်လို့ပြောထားပေမဲ့မိန်းကလေးတွေအတွက်အလဲတန်းကျောင်းတွေတောင်မှပိတ်ထားတာတစ်နှစ်ကျော်သွားပါပြီ။ပညာရေးပြင်တခြားနယ်ပယ်တွေမှာလည်းအမျိုးသမီးတွေကိုကန့်သက်မှုတွေမျိုးစုံလှုပ်ထားတာမှာတော့အမျိုးသမီးတွေအစိုးရအလုပ်တွေကနေဖြုတ်ခံရဒါကဆိုရင်လည်းအရန်နှိမ်ပေးတာမျိုးတွေနဲ့ဂျုံရပါတယ်။ဒါအပြင်မျိုးသမီးတွေကပန်းကျန်ပွဲစီအားကစားရုံတို့ကိုလည်းမသွားရတဲ့အပြင်အိမ်ပြင်ထွက်ရင်လည်းတစ်ခုလုံးလုံအောင်ဖုံးကွယ်ခိုင်းထားပါတယ်။တယ်လီဖုန်းမှာဗီဒီယိုတိုလေးတွေဖန်တီးနိုင်တဲ့ TikTok application ကိုတရုတ်ကုမ္ပဏီကပိုင်တာတရုတ်အစိုးရကွန်မြူနတီပါတီ CPV တို့နဲ့ဆက်ဆက်မှုရှိနိုင်တာကြောင့်ပြဿနာတက်နေပါတယ်။အမေရိကန်ပြည်အောင်စုကနေဒါဥရောပသမဂ္ဂတို့ကအစိုးရနဲ့ပတ်သက်တဲ့ဖုန်းတို့ကွန်ပျူတာတို့မှာ TikTok app ကိုတားမြစ်ထားသလိုသူတို့နိုင်ငံတွေမှာလုံးဝမသုံးဖို့နှိုးဆော်မှုတွေလည်းရှိပါတယ်။ TikTok ကိုထွင်တဲ့ Biden's ကုမ္ပဏီကတော့တရုတ် CPV နဲ့ဆက်ဆက်မှုမရှိပါဘူးလို့ပြောပြီးတော့အသုံးပြုသူတွေရဲ့အချက်လက်တွေကိုတရုတ်အစိုးရကမပေးပါဘူးလို့ကုမ္ပဏီတွေအာမခံခုခံပြောဆိုပါတယ်။အမေရိကန်အစိုးရကိုလုံခြုံရေးအာမခံမှုအတွက်လည်းအမေရိကန်ကအသုံးပြုသူတွေရဲ့အချက်လက်တွေကိုတော့အမေရိကန်ပြည်အောင်စု Texas ပြည်နယ်မှာအခြေစိုက်တဲ့ Oracle နည်းပညာကုမ္ပဏီကိုရွှေ့လိုက်ပြီးတော့အပိုဆောင်သိမ်းထားတဲ့ backup အချက်လက်တွေကိုအမေရိကန်နဲ့စင်ကာပူတို့မှာထားပါတယ်။အမေရိကန်အစိုးရကိုအာမခံနိုင်မှု TikTok app ကိုအသုံးပြုသူတွေရဲ့အချက်လက်လုံခြုံရေးအတွက် Biden's ကဒေါ်လာသန်းထောင်ချီသုံးဆွဲထားပေမဲ့2022ခုနှစ်နှစ်ကုန်ပိုင်းကပဲ TikTok အသုံးပြုတဲ့သတင်းတောက်နှစ်ယောက်ရဲ့အချက်လက်တွေကိုသူတို့အလုပ်သမားတွေရယူခဲ့တယ်ဆိုတဲ့သတင်းထွက်လာခဲ့ပါတယ်။နောက်ပိုင်းမှာအဲ့ဒီအလုပ်သမားတွေကိုသူတို့အလုပ်ဖြုတ်လိုက်ရပါတယ်။ TikTok ကိုပိတ်ပင်တာနဲ့ပတ်သက်ပြီးတော့ဒါကိုတရုတ်ကဘယ်လိုတုံ့ပြန်လဲဆိုရင်တော့အမေရိကန်ကအခုလိုတားမြစ်မှုဟာသူတို့စိတ်မလုံတာကိုပြသနေပြီးတော့အာဏာအလွဲသုံးစားမှုဖြစ်ပါတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံမှာလည်း TikTok ကိုသုံးလို့မရပါဘူး။တရုတ်ကတခြားလူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube, Twitter, Facebook, Instagram စာမျက်နှာတွေကိုလည်းပိတ်ထားတာဖြစ်ပါတယ်ရှင်။
social media ပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမန်အေးတန်တာကျော်ကစူးစီးတင်ဆက်ပေးခဲ့တာပါအခုတော့ကဘာတလွားခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါဒီတစ်ပတ်မှာတော့အတန်ကောင်းတဲ့ Spain Guitar ရဲ့အကြောင်းပြောပြပေးထားပါတယ်
ဈေးပေါ်ပေါ်နဲ့အချိန်တိုအတွင်းဂီတာတလက်ဖြောင်းလုပ်တဲ့ခစ်တင်ကြီးတွေကိုမတုံးမဲလားနဲ့ချီအချိန်ယူပြီးအကောင်းဆုံးအတန်ထွားအောင်လက်နဲ့ဖန်တီးနေတဲ့ဂီတာလုပ်ငန်းတွေစပိန်နိုင်ငံမှာရှိပါတယ်။မာဝဲသူတယောက်ချင်းစီရဲ့စိတ်ကြိုက်အတန်အတိုင်းထွားအောင်ဂီတာတလက်ချင်းအစဉ်စဉ်ဘလို့လုပ်တယ်လဲဆိုတာမဆုမြတ်မုံနဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားလေ့လာကြရအောင်ပါ။
စပိန်နိုင်ငံမက်ဒရစ်မြို့တော်မှာကမ္ဘာကျော်ဂီတသမားတွေအတွက်တလက်ချင်းစီလက်နဲ့လုပ်ပေးတဲ့ဂီတာလုပ်ငန်းတချို့ရှိပါတယ်။ဈေးပေါ်ပေါ်နဲ့အရေအတွက်များများဂီတာတွေထုတ်လုပ်နေတဲ့ခေတ်မှာစပိန်ကမိသားစုစပန်နစ်ဂီတာလုပ်ငန်းတွေကတော့ဂီတာမာသူတယောက်ချင်းစီလိုချင်တဲ့အတန်ထွက်အောင်လို့ဂီတာတွေကိုအစအဆုံးလက်နဲ့ဖန်တီးပေးနေပါတယ်။ထောင်900ကျော်ဂီတာတွေလုပ်လာတဲ့ဒီလုပ်ငန်းမ ဖို့စစ်တွေကိုလွန်ခဲ့တဲ့အနှစ်30ကျော်တည်းကဝယ်ယူအချောက်ခံထားတာဖြစ်တယ်လို့ပြောပါတယ်။အရေးအတွက်ထက်အရေးအသွေးကိုဦးစားပေးတာဖြစ်လို့တစ်နှစ်တစ်နှစ်ဂီတာအလက်30ကျော်လောက်ပဲသူတို့လုပ်ငန်းကထွက်ပါတယ်။သူတို့စီမှာဂီတာမှာဝယ်ကြသူတွေကလည်းအနုပညာရှင်တွေဂီတာဖျော်ဖြေပွဲတွေမှာတီးခတ်ကြသူတွေဂီတာဝယ်ယူစုဆောင်ကြသူတွေဖြစ်ကြပါတယ
်။ cliente profesional es nuestro cliente.Son encargos que vamos adaptando esa guitarra a la pulsación de esa.
ကျွန်တော်ရဲ့ဖောက်တွေကဂီတာကိုကျွမ်းကျင်ကျင်တည်တတ်ကြသူတွေဖြစ်ပါတယ်။သူတို့တယောက်ချင်းစီနဲ့အကైဖြစ်မဲ့ဂီတာမျိုးကျွန်တော်တို့လုပ်ပေးရပါတယ်။အဲ့လိုဖြစ်အောင်ဂီတာလုံးမဲ့တက်သားကိုယူရပါတယ်။ဘာရန်ကျိုးတစ်ခုချင်းစီကိုလည်းတိုင်းရပါတယ်။တယောက်နဲ့တယောက်ကျိုးအရှိအတူမတူပါဘူး။ပြောရမဆိုရင်တယောက်ချင်းစီအတွက်သူတို့စိတ်ကြိုက်အတန်မျိုးထွက်တဲ့ဂီတာကိုဖန်တီးပေးရတာပါ။တက်သားရှာတဲ့အချိန်ကစပြီးတော့ဂီတာလုပ်ပြီးတဲ့အချိန်အထိနှစ်ဝက်လောက်အချိန်ကြာနေပါတယ်။
သူတို့ဆိုင်ကဂီတာတွေကိုပြင်သစ်အမေရိကန်ဂျပန်စတဲ့နိုင်ငံစုံကမှာဝယ်ကြပါတယ်ဂီတာတစ်လက်ဈေးကဒေါ်လာ4000ပတ်ဝန်းကျင်ကစပါတယ်ကနေဒါကအဆိုတော် Leonard Cohen ဗြိတိန်ကအဆိုတော် Ed Sheeran အမေရိကန်က Hollywood သရုပ်ဆောင် Richard Gere တို့လိုကမ္ဘာကျော်သူတွေသူတို့ဆိုင်ကလုပ်တဲ့ဂီတာတွေကိုတီးခတ်ကြပါတယ်ဂီတာသံအဓိကဖြစ်တဲ့ Flamingo ဂီတာတီးခတ်သူတွေကတော့သူတို့ဆိုင်ရဲ့ပင်တိုင်းဖောက်တယ်တွေဖြစ်ကြပါတယ်စပိန်မှာနာမည်ကြီးကွယ်လွန်သွားပြီဖြစ်တဲ့ Flamingo ဂီတာသမားပါကိုတလူစီယာဆိုရင်သူတို့ဆိုင်ကပဲဂီတာတွေပါဝယ်ခဲ့တယ်လို့သူ့ရဲ့တူတော်ရဲ့လက်ရှိနာမည်ကြီးဖလမင်ဂိုဂီတာသမားဆိုရင်လည်းဒီဆိုင်ကပဲဂီတာတွေကိုဝယ်ပါတယ
်ဂီတာရာသမာရီယာနိုလိုကေကွန်ဆီဂင်အက်စ်လိုကေအက်ဖာစီလီတာတဲလ်ထရဘာခိုအဆိုဒီဂါမော့စ်ကေ
မာရီယာနိုရဲ့ဂီတာတွေကတော့ကျွန်တော်တို့ဂီတာသမားမျိုးအတွက်အန်ကိုက်ပါပဲဂီတာကိုကောက်ကန်လိုက်တာနဲ့ကိုတီးချင်တဲ့မြောက်ကိုအဆင်ပြေပြေတီးခတ်နိုင်မယ်ဆိုတဲ့ခံစားချက်မျိုးဖြစ်စေပါတယ်ဂီတာတိုင်းကအဲ့လိုမဟုတ်ပါဘူးဂီတာတစ်လုံးရဲ့နောက်ွယ်မှာဘလောက်အားဆိုင်ထုတ်ထားလဲဆိုတာသိနိုင်ပါတယ
်မာရီယာနိုကွန်တေရဲ့ဂီတာလုပ်ငန်းက1915ခုနှစ်မှာတည်းကလှုပ်လာတာအခုလက်ရှိမျိုးဆက်40မြောက်ဖြစ်ပါတယ်အခုသူ့ရဲ့သားကဂီတာလုံနည်းကိုလက်ဆင့်ကမ်းသင်ယူနေတာ14နှစ်ကျော်နေပြီဖြစ်ပေမဲ့နေ့တိုင်းပညာအသစ်တွေရနေစေဖြစ်ပါတယ်တဲ့
Aquí se empieza con la escoba. Empiezas a
ver. Lo khane ma tbyat si le ra go auk chi ga sa pi lo tpyu yin chin sa ga ya ra. A the mwa le ri go lout da ga sa pi lo guitar twin mine no ba dan no lo le ku ko kat da ro tpyu yin chin tin kwe ya wa le. A ri ga ni ma ku rai guitar tuk lu lout khwin ya la ga ra. Chano twet ga ro chano a phi a mye pyo do lo be. Wa ma tin yu sia ri ga be do ma yat do ma ma hpa ba.
သူတို့လုပ်ငန်းစခဲ့တဲ့1915ခုနှစ်ထဲကနီးတွေအတိုင်းဒီနေ့အထိဂီတာတွေကိုအဆအဆုံးလက်နဲ့လုပ်နေတာဖြစ်တယ်လို့လည်းသူက AP သတင်းဌာနကိုရှင်းပြပါရတယ်။သူတို့ဂီတာလုပ်ငန်းကနေထွင်းလုပ်လိုက်တဲ့ဂီတာတွေကိုနောက်ဆုံးအယောင်တင်ဖို့အတွက်နောက်ထပ်မိသားစုအယောင်တင်လုပ်ငန်းစီကိုလက်လွဲပြီးတော့အယောင်တင်ရတာဖြစ်ပါရတယ်။အဲ့ဒီအယောင်တင်လုပ်ငန်းဆိုရင်လည်း1959ခုနှစ်ထဲကဂီတာအယောင်တင်လုပ်ငန်းကိုလုပ်နေတာဖြစ်ပါရတယ်
။ Empecé con mi padre hace más de 30 años y me gustó.Me gustó. Y siempre ha sido enfocado a
လုံးရဲ့အနှစ်30ကျော်တည်းကကျွန်တော်အဖေနဲ့အတူကျွန်တော်ဂီတာတွေစလုပ်ခဲ့ပါတယ်အဲ့ဒီထဲကတိတ်ကြိတ်ပါတယ်ကျွန်တော်တို့လိုဂီတာလုပ်သူတွေအတွက်အရေးအကြီးဆုံးတစ်ခုကအယောင်တင်တာဖြစ်ပါတယ်ဂီတာတစ်လက်လုပ်ပြီးဆိုရင်အယောင်တင်မှုဂီတာကိုလှအောင်လုပ်ဖို့လည်းလိုတယ်မလားဗျာပြောရရင်ဖန်တီးထားတာကိုထပ်ပြီးတော့အလှဆင်လိုက်တာမျိုးပေါ့ဂီတာကိုကြိုက်တဲ့သူတယောက်ဖြစ်တော့ဂီတာတွေကိုလည်းကျွန်တော်တိတ်မြန်လို့ပါတယ်
အမေရိကန်သမ္မတအိုက်ဇန်ဟာဝါ1959ခုနှစ်စပိန်ကိုလာလေစဉ်တုန်းကစပိန်ကလက်ဆောင်ပေးလိုက်တဲ့ဂီတာကသူတို့ဆိုင်မှာအကြောင်းတင်ပေးလိုက်တဲ့ဂီတာဖြစ်ပါတယ်။သ သူတို့ဆိုင်ထွက်ဂီတာတွေတိခတ်သူတွေထဲမှာ Rolling Stones, Rosalia စတဲ့နာမည်ကြီးဂီတသမားတွေပါပါတယ်။အတန်အကောင်းဆုံးအယောင်အလှဆုံးဂီတာတွေဖြစ်အောင်အဖေဖြစ်သူနဲ့လွန်ခဲ့တဲ့အနှစ်30တဲကစပြီးတော့သူအယောင်တင်လုပ်ငန်းကိုလှုပ်လာခဲ့တာပါ
။ Un trabajo delicado, laborioso.
ဂီတာတလုံးဖြစ်အောင်အသေးစိတ်အနုစိတ်လုပ်ရသလိုလက်ဝင်တဲ့အလုပ်လည်းဖြစ်ပါတယ်။ဂီတာကိုအတန်အိုးကောင်းအောင်လုပ်ရတာနဲ့တင်မပြီးပါဘူး။ဂီတာကိုဘယ်လိုအယောင်တင်ရမလဲဆိုတာလည်းတက်ဖို့လိုပါတယ်။ကျွန်တော်တို့စီမှာတော့အယောင်တင်ဈေးကိုကိုယ်တိုင်လက်နဲ့ပဲဆက်ပါတယ်။ဂီတာအတန်ကောင်းကောင်းထွက်ဖို့ကအရေးအကြီးဆုံးဖြစ်တော့အယောင်တင်ဈေးတွေတိတ်ထူပြီးထွက်တဲ့အတန်ပြတ်သွားမှမျိုးအဖြစ်မခံနိုင်ပါဘူး။ဒါကြောင့်အယောင်တင်ဈေးကိုကိုယ်ပါသာပဲဆက်ပါတယ်။
ဂီတာတန်အကောင်းဆုံးထွက်နိုင်ဖို့အယောင်တင်ပြီးရင်အနည်းဆုံး2လကြာအောင်လို့အချောက်ခံထားဖို့လိုတယ်လို့လည်းသူကရှင်းပြပါဗျ။အခုသူ့ရဲ့ပညာကိုသူ့ရဲ့သားကလည်းဆက်ပြီးတော့သင်ယူနေပါဗျ။
Es algo bonito y especial y más aquí que estás entregando el trabajo y estás viendo la
ကျွန်တော်အတွက်ကတော့စိတ်ချမ်းသာထူးခြားတဲ့အလုပ်ဖြစ်ပါတယ်။ကိုကောင်းကောင်းလုပ်ပေးထားတဲ့အရာတစ်ခုကိုမှာဝဲယူသူလက်ထဲထဲလိုက်ခြင်းသဘောကျသွားတဲ့သူတို့မျက်နှာကိုမြင်ရတာသိစိတ်ချမ်းသာစရာကောင်းပါတယ်။တက်သားအကျန်းကနေမှန်လို့ပုံရိပ်ထင်နေအောင်စီအောင်တင်ထားတဲ့ဂီတာတလုံးအဖြစ်ကျွန်တော်တို့ကဖန်တီးလိုက်ပြီးသူတို့ကိုပေးလိုက်တဲ့အခါစိတ်လှုပ်ရှားသွားကြတဲ့သူတို့ရဲ့မျက်နှာတွေကိုမြင်လိုက်ရရင်သူတို့လိုကိုယ်လည်းကူးဆက်ခံစားရပါတယ်ဒီအလုပ်ရဲ့အကောင်းဆုံးရလဒ်ဖြစ်ပါတယ
်အခုခေတ်မှာဂီတာတွေကိုဆက်တွေနဲ့ထုတ်လုပ်နေကြပြီဖြစ်ပေမဲ့စပိန်နိုင်ငံမက်ဒရစ်မြို့တော်ကမိသားစုအစဉ်အဆက်လှုပ်လာကြတဲ့ဂီတာလုပ်ငန်းတွေကတော့အဆအဆုံးလက်နဲ့လှုပ်ပေးနေကြစေဖြစ်ပါတယ်ဂီတာမှဝယ်သူတယောက်ချင်းစီအကြိုက်အတန်မျိုးထွက်အောင်လားနဲ့ချီအချိန်ပေးရသလိုဈေးလဲကြီးပေမဲ့တည်တည်တန့်တန့်ကိုပိုင်ဂီတာပိုင်ဆိုင်ခြင်းတွေကတော့တကူးတကကိုမှဝယ်နေကြစေဖြစ်ပါရဲ့ရှင်ကျွန်တော်စီရမမ
မဆွေမြတ်မွန်တင်ဆက်ပေးခဲ့တဲ့ကဘာတလခီးသွားအစီအစဉ်ကိုနားဆင်ကြကြရတာပါအခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်အလှည့်ရောက်ပါပြီမိုးလွန်မျိုးတွေရဲ့ရိုးရာဓလေ့ထုံတမ်းတွေနဲ့အတူမြန်မာတော်လှန်ရေးတမိုင်းကြောင်းမှာအထင်ကြီးရှိခဲ့တဲ့မွန်ကျေးရွာလေးတရွာကိုထိုင်းနိုင်ငံရဲ့နေရာတရာမှာတွေ့နိုင်ပါတယ်ဝင်ကရွာလို့ခေါ်ပြီးမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ကန်ချနာပူရီပြည်နယ်မှာတည်ရှိတာပါဒီတစ်ပတ်မန်ညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
ရဲ့ရိုးရာဒီလုံတန်တွေအော်ဟစ်အားပေးနေကြတဲ့ပရိသတ်တွေရဲ့အတန်တွေနဲ့ဆူညံနေတဲ့မြမပြည်သားတွေရဲ့လက်ဝှေ့ပွဲကိုထိုင်းနိုင်ငံရဲ့တနေရာမှာစီစီကြောက်ကားတွေ့နေကြတာပါ။အဲ့ဒီနေရာကတော့ထိုင်းနိုင်ငံမြို့တော်ဘန်ကောက်ကနေ9နာရီလောက်ကားမောင်းရတဲ့ကန်ချနာပူရီခရိုင်ထဲမှာရှိတဲ့စံကလပူရီမြို့လေးကဝင်ကားလို့ခေါ်တဲ့ရွာလေးမှာဖြစ်ပါတယ်ငါးရီစုဝေးနေကြတဲ့နေရာလို့အတိပယ်ရတဲ့ဝင်ကအင်ကြီးရဲ့တစ်ဖက်ကမ်းမှာရှိတဲ့ဝင်ကရွာလေးကမွန်လူမျိုးအများစုနေထိုင်ကြတာကြောင့်ဒီရွာလေးကိုမွန်ဘက်ကမ်းဆိုပြီးတော့လူအသီးများကြတာပ
ါမွန်ရွာကကျွန်တော်ဝင်ကဆရာတော်ကနေပြီးတော့သူဒီကိုစိုက်ရောက်လာတဲ့အချိန်ကစပြီးတော့ဒီမွန်ရွာဝင်ကဆိုတဲ့မွန်ရွာလေးဖြစ်လာတာပေါ့နော်ဝင်ကဆရာတော်ကမော့ကနေရေးမြို့နယ်မော့ကနေစတင်ပေါ့အဲ့ဒါ1948နောက်ပိုင်းလွတ်လပ်ရေးနောက်ပိုင်းမှာမွန်တော်နိုင်ရေးစခဲ့တယ်55လောက်မှာအဲ့ဒီကမွန်ပြည်နဲ့တနင်္သာရီတိုင်းပေါ့လေအဲ့ဒီကနေပြီးတော့သူဟိုလက်နက်ကင်ပဋိပက္ခတွေဖြစ်လာတော့တခါတည်းအဲ့ဒီမွန်ပြည်သူတပ်ဦးတပ်ဖွဲ့ရရွှေရင်ရွှေနဲ့ရှာတော့လဲပါလာတယ်နောက်ဆုံးမှာမွန်ပြည်သူတပ်ဦး58မှာလက်နဲ့ချလက်နဲ့နဲ့ငင်းချမ်းကြီးဦးနှုတ်ဆိုရလက်ထက်မှာလှုပ်သွားတယ်ဒါပေမဲ့ဆရာတော်ကဒီဘက်ထိုင်းဘက်ခြံကိုရွှေ့လာတယ်ရွှေ့လာပြီးတော့ဒီဝင်းကရွာဟောင်းကိုစတဲခဲ့တာပေါ့အဲ့ဒါ1960အလုံးမှာဖြစ်ပါတယ
်လူဦးရေ4000ကျော်ရှိတဲ့စံကလပူရီမြို့ဟာထိုင်းနိုင်ငံရဲ့မြို့တစ်ခုဖြစ်ပေမဲ့နေထိုင်သူအများစုကမြန်မာပြည်သားတွေဖြစ်ကြပါတယ်
ဟုတ်ကဲ့ဒီမှာကြတော့လူရေရကျွန်တော်တို့ဒီထိုင်းကတရားဝင်ထုတ်ပြန်ထားတဲ့မာစံခါဘူးရေရဲ့မြို့နယ်လို့ပြောပါပေါ့ကျွန်တော်မှစီ4000နဲ့5000ကျားမှရှိတယ်အများအဖြစ်တရေမွန်ဗမာအိန္ဒိယနော်နွယ်ဘွားအဲ့ဒီဟာများတယ်ကျွန်တော်မှကထိုင်းအစ်စ်တွေဆိုရင်သူတို့ရုံးဝင်ဝန်သားနေလောက်ပဲကျွန်တော်တွေ့ရတာ
ဆရာကြီးဦးဥတ္တမကြီးမူပြီးမွန်မီတာစု6စုနဲ့စတင်တည်ထောင်ခဲ့တဲ့ဝင်ကရွာကလေးနဲ့ထိုင်းနိုင်ငံရဲ့စံကလာပူရီမျိုးလေးကမြမပြည့်ရဲ့စစ်အုပ်ချုပ်မှုတော်လှန်ရေးခေတ်အဆက်ဆက်မှာတမိုင်းဝင်ခဲ့တဲ့နေရာတစ်ခုလည်းဖြစ်ပါတယ
်စံကလာပူရီရောက်တဲ့အချိန်မှာဩစာပေါ့ပြည့်ရှိဆိုတော့မရှိသေးဘူးအဲဘူရန်နိုင်တပဲရှိတယ်အဲသူကဗမာနေလဲဆိုတော့ဒီဆရာကြီးရဲ့အကြောင်းအရှိဘက်ကကျွန်းတော်မှာစကန်တစ်ခုပေါ့လေအဲ့ဒီမှာနေတဲ့နောက်ဦးနုတို့ထွက်လာပြီးရဲ့နောက်ပိုင်းမှာမှာဦးနုတို့နဲ့ဒီဘူရန်နိုင်ရုံနဲ့ညီနိုင်ပြီးတော့မှကားလဲပြည့်ချစ်လွတ်မြောက်ရေးတပ်မတော်ဆိုပြီးတော့ဖွဲ့စည်းခဲ့တော့အဲ့ဒီမှာတောင်ပိုင်းတိုင်းကဘူရန်နိုင်ဦးစည်းတယ်အလဲပိုင်းကတော့ဦးသွင်းအနောက်မြောက်တိုင်းကတော့ဘူကျော်အောင်ဒါနောက်မှပေါ်လာတာ
ဘယ်လိုအခြေအနေမျိုးကြောင့်ပဲဖြစ်ဖြစ်မြန်မာပြည်ထဲကနေမွန်ဘက်ကန်ကိုရောက်လာပြီးနေထိုင်ကြတဲ့မြန်မာပြည်သားတွေအများစုကတော့မြန်မာပြည်ကိုပြန်ချင်စိတ်မရှိကြတော့ပါဘူ
းဒီမှာနေတဲ့ကကလေးတွေကပညာသင်စရာမလိုဘူးဆိုရင်ထောက်ပံ့ပေးတယ်မိဘတော့နည်းနည်းပါးပါးဝတ်စားကူညီရတာပေါ့နော်ဟိုဘယ်လိုပြောမလဲဒီမှာဆိုရင်ကျောင်းနေရဆိုရင်ထမင်းကြိုက်လည်းထည့်စရာမလိုဘူးအော်မောက်ဖိုးလေးနည်းနည်းပေးလို့လိုက်ဆိုရင်တနေ့20ပဲပေးနိုင်တယ်ဒီမှာဆိုလေကိုကသူများပစာမရှိဘူးလေမှန်တိုင်းပြောမှတော့သူများနိုင်ငံမှာတော့လောက်ကြရတယ်ဆိုတော့အခုဆိုရင်ကလေးတွေပညာအတော်ပဲဒီမှာနေဖြစ်တယ်လေပုံမှန်ပြီးတော့ပြန်ဖြစ်တော့မှာမဟုတ်ဘူ
းထိုင်းအာဏာပိုင်တွေကတော့မွန်ရင်ကျင်းမှုရိုးရာတလိထုံနှန်းတွေနဲ့နေထိုင်နေကြတဲ့မွန်လူမျိုးတွေနဲ့ဆရာတော်ကြီးဦးဥတ္တမတည်ဆောက်ခဲ့တဲ့ထိုင်းနိုင်ငံမှာထင်ရှားလာတဲ့အရှေ့လျားဆုံးတစ်သားတရားကြီးကိုအကြောင်းပြုပြီးပြည်ရင်းခီးသွားလုပ်ငန်းကိုမြင့်တင်လှုပ်ဆောင်ပေးခဲ့တာကြောင့်ဒေသဖွံ့ဖြိုးမှုအပြင်နေထိုင်သူဒေသခံတွေရဲ့စီးပွားရေးပါကောင်းမွန်လာကြပါတယ
်စီးပွားရေးအနေနဲ့တော့အဆင်ပြေရတော့ဗောဆင်ပြေရောင်းဝယ်ကောင်းလာတယ်
ဒီရွာကလည်းမွန်ရင်ကျင်းမှုရွာလို့သူတို့သတ်မှတ်တယ်သူတို့ခေါ်တာပေါ့လေဒီဒေသခံတွေအတွက်ကအလုပ်တွေရတာပေါ့အိမ်ကိုအိမ်မနေရင်ကိုကနေဧည့်သည်တွေကိုဈေးရောင်းနိုင်တာပေါ့လေအများအဖြစ်မိန်းကလေးတွေကအလုပ်ရတာပေါ့တဝက်ကြကြောဈေးရောင်းရတာဒီရွာမှာနေတဲ့လူကအဲ့လိုဖြစ်တာ
အချင်းလေးအကြောင်းအကျောင်းအရရက်တွေကြောင့်ကိုတိုင်းကိုပြည်ဇာတိမူကနေဒီနေ့အထိရွှေပြောင်းနေထိုင်နေကြတဲ့မွန်လူမျိုးတွေကတော့ရောက်တဲ့အရမှာပဲကိုရင်ကျင်းမှုရိုးရာဓလိထုံနှံတဲ့ဘာသာတရားတွေကိုသားစင်မြေဆက်ထိန်သိမ်းရင်းနေထိုင်ခဲ့ကြရတာဆယ်စုနဲ့ငါးမျိုးကျော်ရှိတယ်ဖြစ်ပါတယ်ရှင
်မညညလင်းတင်ဆက်ပေးခဲ့တာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမမျှသစင်အောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ရုရှားကိုရောက်လာတဲ့တရုတ်သမ္မတရှီဂျင်းပင်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ဒုတိယနေ့အဖြစ်လက်ခံတွေ့ဆုံပါတယ်။နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးဟာကမ္ဘာကြီးမှာတစ်ဖက်ဆောင်းနေမဖြစ်ရေးအထောက်အကူဖြစ်တယ်လို့တရုတ်သမ္မတကပြောပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ရုရှားဘက်ကလှုံ့ဆော်ချက်တွေကိုသမ္မတပူတင်ကတရုတ်သမ္မတကိုအသေးစိတ်ရှင်းပြခဲ့တယ်လို့လည်းရုရှားဆိုရပြောခွင့်ရကပြောပါတယ်။တရုတ်သမ္မတရှီဂျင်းပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရုရှားမှာတွေ့ဆုံနေတဲ့အချိန်မှာပဲဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာဟာယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့တွေ့ဆုံမှုဒီကနေ့နေ့လယ်ပိုင်းမှာခီးဖ်မြို့ကိုရောက်ပါတယ်ယူကရိန်းကိုထောက်ခံကြောင်းပြတဲ့အနေနဲ့ဂျပန်ဝန်ကြီးချုပ်ကယူကရိန်းကိုအခုလိုသွားရောက်တာဖြစ်ပါတယ်တိုင်းမှာတော့ရေကောက်ပွဲတွေကိုလာမယ့်မေလ14ရက်ကျင်းပမယ်လို့ရေကောက်ပွဲကော်မရှင်ကဒီကနေ့ပြောပါရယ်ရေကောက်ပွဲအစ်တွေကျင်းပဖို့လွှတ်တော်ဖြတ်သိမ်းတဲ့အကြောင်းကြေညာအပြီးနောက်တည့်ရက်မှာပဲရေကောက်ပွဲကျင်းပမယ့်ရက်ကိုကြေညာလိုက်တာလည်းဖြစ်ပါရယ်ရှင
်အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပါရယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇူဘေးအယ်တာယပ်နဲ့ PJ Elliot တို့ဖြစ်ပါရယ်တရရှင်နေနေတဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တခြင်းတောင်းခြင်းနဎိုရင်တော့ကျမတို့စီကို email လိပ်စာ varmis@viewnews.com ကိုပေးပို့နိုင်ပါတယ် view ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တရရှင်များလည်းတကွမြန်မာပြည်သူပြည်သားအားလုံးပြည့်ရနေခတ်သိမ်းကင်းငင်ပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်ကျမလိန်ပါပါ
This program has come to you from the Voice of America, Washington.